Welcome to the Voice of America in Burmese.
Mingla nanak khe ma khmyar view American tan Myanmar bai si sin ga 2018 khu ne November la 2 ye taok ja ni min khe si sin ni ko sat tin thau lwin ni ba bi. Lai do bida 2450 tit chu ga ni phai yu na sin nan ja da lu view ye website samin na burmese.voanews.com ne view ye Facebook samin na VOA Burmese News တို့မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ရပါတယ်ခင်ဗျာကျွန်တော်ဆက်မိုးပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမန်းရင်ချင်းနိုင်တယ်ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအမေရိကန်မှာကိုလုံဝင်းလျှောက်ထားသူတွေကိုကန့်တတ်မဲ့အစီအစဉ်တစ်ခုကိုသမ္မတထရမ့်ကကြေညာမယ်လို့ခန့်မှန်းထားကြပါတယ်ကြောက်ဖြူရင်းနဲ့စီမံကိန်းအကောင်တဲဘော်ရေးမြန်မာဆွေရနဲ့တရုတ်စီတစ်ကုမ္ပဏီတို့ကြောင့်မကြခင်သဘောတူလက်မှတ်ရေးထိုးတော့မယ်ဆိုတဲ့သတင်းထွက်လာပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ဖိုးဖြစ်နိုင်ငံတိုင်းဌာနပြောခွင့်ရဟက်သာနိုဝတ်ကိုခန့်ထားဖို့အထူးလေးတာစဉ်းစားနေတယ်လို့သမ္မတထရမ့်ကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ်သတင်းတော်တွေထဲမှာဆိုရင်တော့
ဘူဝါဒဆိုင်ရာအားအစီအစဉ်တွေလို့ကျွန်တော်မြန်မာတင်မြင်ပါတယ်တချို့မြို့တွေမှာကျွန်တော်တို့အစီအစဉ်တွေလုပ်တယ်အဲ့ဒီအစီအစဉ်တွေကတော်တော်လေးကိုပြည်သူလူထုကလည်းနှစ်မြို့တွေဘာသာပေါင်းလုံးကလည်းအားပြေးတယ်ဒါပေမဲ့တကယ်တမ်း
အမေရိကန်တက္ကသိုလ်တစ်ခုကနေချီးမြှင့်တဲ့လူခွေးဆိုင်ရာသူကိုလက်ခံရရှိတဲ့မြန်မာနိုင်ငံကလူခွင့်လှုပ်ရှားသူကုမျိုးဝင်းပြောတော်တာဖြစ်ပါတယ်သူနဲ့တွေ့ဆုံမေးမြန်းခန်းမှာအပြည့်စုံနားဆင်ကြရမှာပါဒါအပြင်တရုတ်နိုင်ငံကအာဖဂန်နစ္စတန်နိုင်ငံမှာခြေကန်အဆောက်အအုံဖွံ့ဖြိုးတိုးတက်မှုအစီအစဉ်တွေလုပ်ဖို့အတွက်ခြေလှမ်းလှမ်းလာပြီဆိုတဲ့အကြောင်းမဲဆောက်မြို့အတွင်းမှာမြန်မာအများပြနေထိုင်တဲ့ရပ်ကွက်တွေမှာရှာဖွေဖမ်းဆီးမှုတွေပြုလုပ်နေတဲ့ဆိုတဲ့သတင်းထိုင်ဝမ်နိုင်ငံကိုတင်ပို့မဲ့မြန်မာနိုင်ငံကဘင်းကျူတွေအမြောက်များထိုင်းနိုင်ငံမှာဖမ်းမိတဲ့အကြောင်းသတင်းတွေကစာရှိတာတွေအပါဝင်စစ်ဝင်စားစရာမြန်မာနဲ့နိုင်ငံတကာသတင်းတွေတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးခန်းနဲ့တိုင်းရင်းသတင်းတွေစတဲ့အပတ်စဉ်စီစဉ်နေတင်ဆက်ပေးမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုချောချောသိမ့်နဲ့မှန့်ကျင်နိုင်လို့ကကြေညာပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုတွေကိုဝင်မှုစ조사တဲ့ရွှေပြောင်းဝင်သူတွေကိုခုံလုံးခွင့်မပေးဘဲညှင်းမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကမကြခင်မှာကြေညာတော့မယ်လို့ခန့်မှန်းထားပါတယ်။အမေရိကန်နဲ့ဇက်ကူဦးတည်လာနေတဲ့ရွှေပြောင်းဝင်သူလူတန်းရှည်ကြီးကိုသမ္မတထရမ့်ကဦးတည်ချက်ထားပြီးအခုလိုရွေးကောက်ပွဲကြသည်မှာမှအရေးယူလှုပ်ဆောင်ပုံဟာဥပဒေကြောင်းအရအငင်းပွားဝယ်ရှိပါတယ်။လူတန်းရှည်ကြီးကိုအဓိကဦးတည်ပြီးသမ္မတထရမ့်ကကန့်သက်ချက်တွေချမှတ်မှာလား။ဒါမှမဟုတ်နိုင်ငံတွင်းဝင်ရောက်ဖို့ကြိုးစားသူအားလုံးကိုကန့်သက်မှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါအပြင်အဲ့ဒီလိုလှုပ်ဆောင်ဖို့သမ္မတထရမ့်မှာဥပဒေအရလုပ်ပိုင်ခွင့်တကယ်ပဲရှိသလားဆိုတာကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်။အမေရိကန်လူဝင်မှုနဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေတွေကခိုလုံခွင့်လျှောက်ထားခြင်းဆိုင်ရာပြဋ္ဌာန်းချက်မှာအမေရိကန်ကိုရောက်လာတဲ့ဘယ်သူမှမဆိုခိုလုံခွင့်လျှောက်ထားနိုင်တယ်လို့ဖော်ပြထားပါတယ်။အဲဒီဥပဒေကိုအပြောင်းအလဲလုပ်မယ်ဘယ်လိုပြဋ္ဌာန်းချက်မျိုးကိုမဆိုတရားရုံးမှာချက်ချင်းလျှောက်ထားကန့်ကွက်ခံရမှာဖြစ်ပါတယ်။ခိုလုံခွင့်လျှောက်ထားမဲ့သူတွေအနေနဲ့နိုင်ငံတွင်းကိုတရားဝင်လာရောက်ကြဖို့သမ္မတထရမ့်နဲ့အစိုးရအဖွဲ့တခြားတာဝန်ရှိသူတွေကပြောလာတာကြားပါပြီ။ဒါပေမဲ့လည်းရွှေပြောင်းဝင်သူအများစုကအဲ့ဒါကိုသတိမပြုမိကြသလိုတရားဝင်နေဆက်ကိတွေမှာတားဆီးတာတွေကလည်းပိုများလာနေတာပါ။ခိုလုံခွင့်လျှောက်မဲ့သူတွေကိုလူဝင်မှုရာရှိတွေကလူများလို့နေပြီလို့ပြောပြီးနောက်ရက်မှပြန်လာဖို့နိုင်ငံတွင်းဝင်ရောက်တဲ့နေရာတွေမှာပြောပြီးတော့ဝင်ခွင့်မပေးကြပါဘူ
းတရုတ်သမ္မတရှီကျင်းဖင်နဲ့ဂျာတာပတိနေကဆက်သွယ်ပြောဆိုပြီးတော့အထူးသဖြင့်နှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကိစ္စဆွေးနွေးကြတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်နှစ်နိုင်ငံအပြန်အလှန်တင်ပို့ကြတဲ့ကုန်ပစ္စည်းဒေါ်လာဘီလီယံပေါင်းများစွာအပေါ်မကြာသေးခင်လတွေအတွင်းကုန်သွယ်ကွန်တွေတိုးမြင့်ချမှတ်ထားတာကြောင့်နှစ်နိုင်ငံအကြားဆက်ဆံရေးပိုးမြီးတင်းမာလာတာပါဒါပေမဲ့သမ္မတထရမ့်ကတော့သူတို့နှစ်ယောက်ကြားအတော်ကြာကြာကောင်းကောင်းပြောဆိုကြတယ်လို့ပြောသလိုဆွေးနွေးတာတွေဟာလည်းအဆင်ပြေပြေရှိတယ်လို့ဆိုပါတယ်နိုဝင်ဘာလ30ရက်နေ့ကျရင်အာဂျင်တီးနားနိုင်ငံဘူနိုစ်အရီးစ်မြို့မှာကျင်းပဖို့ရှိတဲ့ကမ္ဘာထိပ်တန်းစည်းပွားရေးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးကာလအတွင်းသမ္မတရှီနဲ့နောက်ထပ်တွေ့ဆုံဆွေးနွေးဖို့စီစဉ်နေတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်တရုတ်နဲ့ထိုင်ဝမ်အခြေစိုက်ကုမ္ပဏီနှစ်ခုဟာဆီမီကွန်တက်တာထုတ်လုပ်တဲ့ American Micron နည်းပညာကုမ္ပဏီစီကနေကုန်သွယ်ရေးဆိုင်ရာလျှို့ဝှက်ချက်တွေခိုးယူတယ်လို့ဆွဆွဲပြီးတော့ကြာတာပတိနေ့မှာအမေရိကန်ကအရေးယူလိုက်တဲ့ကိစ္စသူတို့နှစ်ယောက်ပြောမပြောဆိုတာကိုတော့သမ္မတထရမ့်ကဘာမှပြောမသွားပါဘူးအခုအရေးယူတဲ့ဖြစ်ရပ်ဟာအမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်တရုတ်ကတရှိုလုပ်တယ်လို့ပြီးခဲ့တဲ့စက်တင်ဘာလမှာဆွဆွဲပြီးခဲ့တဲ့ကဆိုရင်၄ခုမြောက်အရေးယူတဲ့ဖြစ်ရပ်ဖြစ်ပါတယ
် Google ကုမ္ပဏီမှာလိမ်မန်းဆိုင်ရာမတော်မတရားလုပ်ဆောင်မှုတွေပေါ်ကုမ္ပဏီရဲ့ကံတွယ်ဖြစ်ရှင်ပုံနဲ့လုပ်ငန်းဝင်အခြေအနေကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ကမ္ဘာတစ်ပတ်က Google ကုမ္ပဏီဝန်ထမ်းရာပေါင်းများစွာဂျာတာပရီနေကလုပ်ငန်းခွင်တွေကနေတပိတ်မှောက်ပြီးထွက်သွားကြပါတယ်စင်ကာပူ Dublin ဆော်ပိုလို Oklahoma စားရမြူကြီးတွေမှာရှိတဲ့ Google ရုံးခွဲတွေကဝန်ထမ်းတွေအဲ့လိုတပိတ်မှောက်ကြတာပါ ကုမ္ပဏီရုံးခွဲများပြားရှိတဲ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာလည်းဝန်ထမ်းရာပေါင်းများစွာဟာရင်းမြစ်တစ်ခုမှာစုဝေးကြပြီးမိန်ကွန်းတွေပြောကြသလိုဆန္ဒပြစာသားတွေရေးထားတဲ့စိုင်းပုတ်တွေကိုလည်းကင်ဆောင်ဆန္ဒပြကြပါတယ်။နီးပညာကုမ္ပဏီတွေကဝန်ထမ်းတွေဟာအလုပ်သမားတမကဝန်တွေမဟုတ်ကြဘဲအစဉ်လာအားဖြင့်ဝန်ထမ်းရရာကိစ္စရပ်တွေကိုနောက်ကွယ်မှာပဲကင်တွယ်ဖြေရှင်းလေ့ရှိကြတာပါ။လိမ်မဲဆိုင်ရာမတော်မတရားလုပ်တဲ့ဆိုပြီးဆွဆွဲခံရတဲ့အမျိုးသားကုမ္ပဏီအကြီးအကဲတွေကိုသူတို့လုပ်ရက်တွေမဖော်ထုတ်ဘဲကုမ္ပဏီကနစ်နာကြီးဒေါ်လာတန်ပေါင်းများစွာပေးခဲ့တယ်လို့ The New York Times သတင်းစာကပြီးခဲ့တဲ့သတင်းပတ်မှာရေးလိုက်ပြီးတဲ့နောက်ဝန်ထမ်းတွေရဲ့မကျေနပ်မှုအရှိန်မြင့်တက်လာပြီးအခုလိုအလုံးမလုံးပဲတပိမောက်ထွက်သွားကြတာတွေဖြစ်လာတာပါ2014ခုနှစ်မှာအဲ့ဒီအချိန်ကကုမ္ပဏီရဲ့အကြီးအကဲဒုတိယဥက္ကဋ္ဌ Andy Rubin ကိုလိမ်မန်းဆိုင်ရာမတော်မတရားလုပ်တယ်လို့ဆွဆွဲခံရပြီးတဲ့နောက် Google ကုမ္ပဏီကသူ့ကိုဒေါ်လာတန်90ပေးခဲ့တယ်လို့ The Times ကရေးထားတာပါတတိယမှာရေးထားတာကရူဘင်ကညင်ထားပြီး Google ကတော့ပြန်ပြီးညင်ချက်ထုတ်ဖြေရှင်းတာမရှိပါဘူ
း American ပြည်ထောင်စု Pennsylvania ပြည်နယ် Pittsburgh မြို့ Synagogue ကဂျူပီယာရှိခိုးကျောင်းမှာပြီးခဲ့တဲ့စနေနေ့ကလူ12ဦးတေဆုံးခဲ့ရတဲ့အစုလိုက်အပြုံလိုက်ပစ်ခတ်မှုမှာတန်တရားရှိသူဖြစ်ဆွဆွဲခံထားရသူကသူ့မှာအပြစ်မရှိကြောင်းမနေ့ကြာသပတေးနေ့ကပြည်ထောင်စုတရားရုံးမှာထွက်ဆိုခဲ့ပါတယ်အသက်40အရွယ် Robert Bowers ကိုလူတက်မှုလူမျိုးရေးမုန်တိမှုကိုအခြေခံတဲ့ရာဇဝတ်ကျူးလွန်မှုစတာတွေအပါအဝင်စွဲချက်ပေါင်း44ချက်နဲ့တရားရုံးတင်စစ်ဆေးနေတာပါ။အောက်တိုဘာလ28ရက်နေ့က Tree of Life ဂျူပီယာရှိခိုးကျောင်းပစ်ခတ်မှုနဲ့ပတ်သက်လို့ Bowers ကိုစွဲချက်တင်တင်ကြောင်းဂျူရီလူကြီးအဖွဲ့ကပုတ်တပုနေ့ကတရားရုံးချိန်တွင်ဆုံးဖြတ်ခဲ့ပါတယ်။ဒါကြောင့်မနေ့ကြာသပတေးနေ့ကအမှုကိုဆက်လက်စစ်ဆေးရမှာ Robert Bowers ကသူ့မှာအပြစ်မရှိကြောင်းညင်းဆိုခဲ့တာပါအမေရိကန်အစိုးရရှေ့နေချုပ် Jeff Sessions ကတော့ဆွဆွဲခံထားရတဲ့ပြစ်မှုကျူးလွန်မှုတွေဟာအလွန်ကိုဆိုးရွားပြင်းထန်လာတဲ့လုပ်ရက်ဖြစ်ပြီးနိုင်ငံရဲ့တန်ဖိုးတွေကိုလည်းအင်မတန်ကိုထိခိုက်စေကြောင်းပြောကြားခဲ့ပါတယ်မနေ့ကြာသပတေးနေ့မှာတော့တေဆုံးခဲ့သူတွေထဲကဒေါက်တာ Richard Godfrey Barnice နဲ့ Sylvan Simon တို့သုံးဦးရဲ့အတုပအခမ်းအနားတွေကိုဆက်လက်ပြုလုပ်ခဲ့ပါတယ်ရှင်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့တောက်ကြမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူရင်နဲ့စစ်ကမ်းစီမံကိန်းအကောင့်ထယ်ဖို့ရေးမူပေါင်းသဘောတူညီချက်တစ်ခုကိုမြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင်စီတစ်ကုမ္ပဏီတို့လာမယ့်သတင်းပတ်မှာလက်မှတ်ရေးထိုးကြတော့မယ်လို့ဒီကိစ္စနဲ့နှီးဆက်တဲ့တရုတ်သတင်းရင်းမြစ်တွေကကြာသပတေးနေ့မှာအတည်ပြုပြောရဲဆိုပြီးတရုတ်အစိုးရအမြင်ကိုထင်ရတဲ့ Global Times သတင်းဌာန online သတင်းတစ်ပုဒ်မှာရေးထားပါတယ်။ရင်းနဲ့စစ်ကမ်းစီမံကိန်းမှာစီတစ်ကုမ္ပဏီဘက်ကထည့်ဝင်မဲ့အကျိုးအစားကိုအရင်က85ရာခိုင်နှုန်းသတ်မှတ်ထားတာကနေ90ရာခိုင်နှုန်းကိုရှော့ချဖို့သဘောတူလိုက်ပြီးတဲ့နောက်အခုလိုလက်မှတ်ရေးထိုးဖို့ဖြစ်လာတာပါ။ကုတန်ရောင်းဝယ်ရေးဌာနဒုတိယဝန်ကြီးဦးအောင်ထူးကရေနက်စစ်ကံပထမအဆင့်ကိုရမုံငွေအမေရိကန်ဒေါ်လာ 1.3 ဘီလီယံနဲ့အကောင့်ထည့်ဖို့သဘောတူထားပါတယ်။ Citic ကုမ္ပဏီနဲ့ကြောက်ဖြူအထူးစီးပွားရေးဆောင် SEC စီမံခန့်ခွဲရေးကုမ္ပဏီတို့နိုဝင်ဘာလ10ရက်နေ့မှာမူပေါင်းသဘောတူညီချက်ကိုလက်မှတ်ရေးထိုးကြပါမယ်လို့မြန်မာ Times သတင်းဌာနကဗိုလ်ဒူးနေကပြောထားတာကိုလည်း Global Times သတင်းမှာကိုးကားဖော်ပြထားပါတယ်။ဒေါ်လာ9ဘီလီယံရင်းနှီးမြှုပ်နှံလှုပ်ဆောင်မဲ့ကြောက်ဖြူ SEC စောက်လူရေးတင်တာကို Citic ကုမ္ပဏီအုပ်စုက2015ခုနှစ်ဒီဇင်ဘာလမှာအောင်မြင်ရရှိထားတာပါ။သမ္မတဦးသိန်းစိန်အစိုးရလက်ထက်ကရထားတဲ့အဲ့ဒီတင်တာအရဒီဇင်ဘာကိန်းမှာ Citic ကုမ္ပဏီက85ရာခိုင်နှုန်းမြန်မာအစိုးရက15ရာခိုင်နှုန်းပါဝင်ခဲ့ပါတယ်။ NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်ပိုင်းနှစ်ဖက်ကြားမှာအတော်လေးခက်ခက်ခဲခဲပြန်ပြီးဆက်ဆက်ညှိနှိုင်းပြီးတဲ့နောက် Citic ကုမ္ပဏီဘက်က90ရာခိုင်နှုန်းပါဝင်ဖို့သဘောတူလိုက်ကြတာဖြစ်ပါတယ်။
အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Heather Nauert ကိုကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဖြစ်ခန့်အပ်ဖို့သူ့အနေနဲ့အလေးနဲ့စဉ်းစားထားကြောင်းအမေရိကန်သမ္မတ Donald Trump ကကြာသပတေးနေ့မှာပြောကြားလိုက်ပါတယ်။လက်ရှိအမေရိကန်တန်မတ်ကြီး Nikki Haley ကယာဒုကနေနှုတ်ထွက်တော့မှဖြစ်ကြောင်းပြီးခဲ့တဲ့အောက်တိုဘာလအတွင်းရုတ်တရက်ကြေညာပြီးတဲ့နောက်သူ့နေရာမှာ Heather Nauert ကိုအစားထိုးဖို့သမ္မတ Trump ကစဉ်းစားနေတာပါ။အမေရိကန်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒအပြောင်းလဲလုပ်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့မနေ့ကအင်ဖြူရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူ့အနေနဲ့ Heather Nauert ကိုကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ဖြစ်ခန့်အပ်ဖို့အလေး းနဲ့စဉ်းစားနေကြောင်းသတင်းတောက်တွေကိုသမ္မတထရန့်ကိုယ်တိုင်ပြောခဲ့ပါတယ်။ Heather Nauert ဟာအလွန်ထက်မြက်ကြောင်းသူ့အစိုးရအတွက်အချိန်ကြာမြင့်စွာကလေးကအလုတ်လုတ်ပေးခဲ့တာဖြစ်တယ်လို့ရေရှည်ထောက်ခံအားပေးလာခဲ့သူလည်းဖြစ်တယ်လို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဒီကိစ္စကိုသူ့အစိုးရအဖွဲ့အစည်းနဲ့နောက်သတင်းပတ်အတွင်းဆုံးဖြတ်ဖို့ရှိကြောင်းသမ္မတကပြောပါတယ်ရှင်။
ကျူဘားနိုင်ငံပေါ်အမေရိကန်ကနှစ်ပေါင်း90ကျော်ချမှတ်ထားတဲ့စီးပွားရေး၊ကုသရေး၊ဝန်ရေးနဲ့ဗန္ဒာရေးဆိုင်ရာဒဏ်ခတ်အရေးယူမှုတွေကိုရုပ်သိမ်းပေးရေးကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကကြာသပတေးနေ့မှာတခဲနဲ့ထောက်ခံလိုက်ကြပါတယ်။ဒီဒဏ်ခတ်အရေးယူမှုတွေဟာကျူဘားနိုင်ငံရဲ့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုတွေမှာအဓိကအတားအဆီးဖြစ်တယ်လို့ဆိုပြီးရုပ်သိမ်းဖို့ထောက်ခံလိုက်ကြတာပါ။ကျူဘားနိုင်ငံသားရဲ့ဝန်ကြီးဘရူနိုရိုဒရီဂွေးပါရာလီကဒဏ်ခတ်အရေးယူမှုဟာကျူဘားအမျိုးသားအမျိုးသမီးတွေရဲ့လူခွင့်ရေးကိုအစီအစဉ်တကြားနဲ့ကောက်ကျစ်တဲ့ချိုးဖောက်မှုကြီးဖြစ်တယ်လို့ကုလသမဂ္ဂထွေထွေညီလာခံမှာပြောပါတယ်။ဒါဟာမျိုးဆက်ပေါင်းများစွာရဲ့တာယာဝါပြောရေးမှာအဓိကအတားအဆီးဖြစ်ခဲ့တယ်လို့အခုထိလည်းဖြစ်နေသေးပဲလို့ဆိုပါတယ်။ဂျူဘာပေါ်ဒဏ်ခတ်အရေးယူမှုအဆုံးသက်ရေးဆုံးဖြတ်ချက်ကိုထွေထွေညီလာခံမှာမဲခွဲဆုံးဖြတ်ကြတာမှာထောက်ခံမဲ189မဲရပြီးကန့်ကွက်တာကတော့အမေရိကန်နဲ့အစ္စရေးနှစ်နိုင်ငံပဲရှိပါတယ်။ကြားနေတဲ့နိုင်ငံတစ်ခုမှမရှိပဲမော်ဒိုဗာနဲ့ယူကရိန်းတို့ကအစည်းအဝေးတက်ပေမဲ့မဲမပေးကြပါဘူး။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကတော့ဒီလို့ရမှာအနိုင်ရသူဆိုတာမရှိပါဘူးအားလုံးရှုံးနေသူကြီးပါပဲလို့ပြောသွားပါတယ်
။ကဘာမြင်ကနေပိုရှန်ထွက်လာတဲ့အပူဓာတ်တွေကိုသမုတ်တရားတွေကစုပ်ယူတဲ့နှုံးဟာအရင်ကထင်ထားတာထက်အများကြီးပိုတယ်လို့ပြောထားတဲ့အစိုးရကစာတစ်တခုကို Nature Journal မှာဖော်ပြထားပါတယ်။ဒါဟာရာသီဥတုပြောင်းလဲမှုနှုံးနှေးကွေးသွားစေခြင်းသူတွေအားလုံးအတွက်တော့သတင်းဆိုပါပဲ။သမုတ်တရားတွေဟာအပူတွေကိုစုပ်ယူသိမ်းဆဲထားရနေရာကြီးတွေဖြစ်တယ်ဆိုတာကိုသိပ္ပံပညာရှင်တွေသိထားကြတာကြပါပြီ။ဆိုလိုတာကပိုရှန်ထွက်လာတဲ့အပူဓာတ်တွေကိုသမုတ်တရားတွေကသိမ်းထားပြီးတော့ကမ္ဘာမြေပေါ်မှာတက်ရှိတွေရှင်သန်ကြီးထွားနိုင်ဖို့အတွက်တင့်တင့်လျှောက်ပတ်တဲ့အပူချိန်ကိုထိမ့်ပေးထားပါတယ်။သမုတ်တရားတွေရဲ့အပူချိန်ဘလောက်တောင်ပိုများလာတယ်အဲ့ဒီအပူချိန်ကဘလောက်မြန်မြန်ပိုးပြီးတိုးလာနေတယ်လို့သိလိုက်ရတာကလူသားကြောင့်ပဲဖြစ်တဲ့အတွက်ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရဲ့အမျိုးမျိုးကိုသိပ္ပံပညာရှင်တွေနားလည်ဖို့အထောက်အကူဖြစ်စေပါတယ်။အခုနောက်ဆုံးအစိုးရကစာမထွက်ခင်အထိတော့ပိုရှန်အပူဓာတ်ကိုသမုတ်တရားတွေကစုပ်ယူထားတဲ့အခြေအနေပေါ်ကောင်းကောင်းကင်တွယ်ထားနိုင်တယ်လို့ရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရများပါဝင်တဲ့အဖွဲ့ IPCC ကယူဆထားပါတယ်ရှင
်။ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နယ်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုချိန်ကဆက်ပြီးတော့သတင်းလွှာတွေနဲ့တွဲဆုံမေးမြန်းခန်းကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တရုတ်နဲ့ပါကစ္စတန်နှစ်နိုင်ငံကြားမှာအပြန်အလှန်စီးပွားရေးဆက်ဆံမှုတွေတိုးမြင့်နေတဲ့အထက်မှာအာဖဂန်နစ္စတန်နိုင်ငံထဲမှာပါအခြေခံအဆောက်အအုံဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေလှုပ်ဖို့အတွက်လေ့လာနေပြီဖြစ်ပါတယ်။တရုတ်နိုင်ငံဟာစီးပွားရေးဆိုင်ရာထောက်ပံ့ကူညီမှုတွေနဲ့အတူအာရှဒေသအတွင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေကြီးထွားအောင်လုပ်နေတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေတာပါ။အကြောင်းစုံကိုကိုကြောင်လင်းဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။လွန်ခဲ့တဲ့၄နှစ်တွင်ပါကစ္စတန်နိုင်ငံကိုတရုတ်ကနေအမေရိကန်ဒေါ်လာ19ဘီလီယံအတိုးနှဲချင်းငွေတွေနဲ့နိုင်ငံခြားတရရဲ့ယင်းနှိမ့်ညွှန်မှုတွေလုပ်ပေးခဲ့ပါတယ်။ CPEC လို့ခေါ်တဲ့တရုတ်ပါကစ္စတန်စီးပွားရေးဈေးညံအစည်းအဝေးနဲ့တရုတ်ဘက်ကကူညီခဲ့တာပါ။ဒီအစည်းအဝေးကပါကစ္စတန်နိုင်ငံအတွင်းကတည်ယူပို့ဆောင်ရေးလမ်းကြောင်းတွေတည်ဆောက်တာမွမ်းမံပြင်ဆင်တာလက်စစ်တားပေးဆဲုံတွေတည်ဆောက်တာနဲ့မဟာဗျူဟာရအချက်ချာကြတဲ့အရေဗျပင်လယ်ကဂွာရာပင်လယ်စိတ်ကမ်းတိစောက်တာတွေကိုတရုတ်အကူအညီနဲ့လှုပ်ဆောင်ခဲ့ပါတယ်။အခုတော့ CPEC စီစဉ်ကတဆင့်တက်လာပါပြီ။ပါကစ္စတန်နောက်ပိုင်းနဲ့ကုန်းတွင်းဘိတ်အာဖဂန်နစ္စတန်နိုင်ငံတွေကိုပါတိုးချဲ့ပြီးတော့ဖွံ့ဖြိုးတိုးတက်ရေးတွေလုပ်ဖို့ပြင်ဆင်နေကြပြီလို့တရုတ်နဲ့ပါကစ္စတန်ရာရှိတွေကပြောပါတယ်။ဒီနေ့အကုန်ပိုင်းမှာပဲအာဖဂန်နစ္စတန်ကကမတ်ခထလုပ်ပြီးတရုတ်ပါကစ္စတန်နဲ့အာဖဂန်သုံးနိုင်ငံအပြန်အလှန်ညီညာရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးညှိနှိုင်းကြဖို့ရှိပါတယ်။အဲဒီခါမှာ CPEC စီစဉ်နေအာဖဂန်နစ္စတန်ပါဝင်လာရေးတရုတ်နဲ့ပါကစ္စတန်ဘက်ကဆွေးနွေးကြဖို့လည်းရှိတယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သံမတ်ရောက်ချင်းကပြောပါတယ
် We should make this kind of bilateral call
ဒါတွင်ပူးပေါင်းဆောင်ရွက်မှုတွေပူပြီးကောင်းမွန်လာအောင်ဆက်ဆက်မှုတွေပူပြီးစီလာအောင် CPEC စီစဉ်လို့ကျွန်တော်တို့ထပ်ပြီးလမ်းကြောင်းစစ်တစ်ခုတိုးချက်သင့်ပါတယ်ပါကစ္စတန်နိုင်ငံရဲ့စီးပွားရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုဟာဒေသတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုတစ်စုံလုံးကိုတဆင့်တူပြီးကောင်းမွန်အောင်လုပ်ဖို့အခွင့်အလမ်းတရားလည်းဖြစ်ပါတယ်
။တရုတ်သမ္မတရှီကျင်းပင်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ CPEC တရုတ်ပါကစ္စတန်စီးပွားရေးဈေးညံစီစဉ်နေကြောင်းပြီးခဲ့တဲ့လေးနှစ်တွင်းပါကစ္စတန်နိုင်ငံမှာအလုတ်ကင်ပေါင်း9000ကျော်ဖန်တီးပေးနိုင်ခဲ့သလိုပါကစ္စတန်ရဲ့စီးပွားရေးတိုးတက်မှုကိုလည်းမြှင့်တင်ပေးနိုင်ခဲ့ပါတယ်။CPEC စီစဉ်ရဲ့ဒုတိယအဆင့်စီမံချက်တွေကိုလာမယ့်သတင်းပတ်တွေအတွင်းမှာပဲစတင်ပါတော့မယ်။ပါကစ္စတန်မှာအထူးစီးပွားရေးဇုန်တွေကိုတည်ဆောက်မဲ့အစည်းအဝေးပါ။ အာဖဂန်နစ္စတန်နိုင်ငံအတွက်လုံနိုင်ဆောင်ရည်တွေမြင့်တင်ပေးနိုင်အောင်တင်နန်းပေးတာတွေကိုတရုတ်ဘက်ကအစပိုင်းမှာလှုပ်ဆောင်မှုရှိပါတယ်။ပါကစ္စတန်နဲ့အာဖဂန်နေဇတ်မျိုးကြီးတွေဖြစ်ကြတဲ့ဂျလာလာဘတ်နဲ့ခန္ဒဟာတို့အကြားချိတ်ဆက်ပေးတဲ့လမ်းမကြီးဖောက်လို့ရမှာလေ။တရုတ်ဘက်ကငွေကြေးထောက်ပံ့ပေးဦးမှာပါ။အမေရိကန်ကောင်းဆောင်တဲ့တခြားတိုင်းပြည်တွေက CPEC စီစဉ်နေတဲ့ပတ်သက်ပြီးတော့အချိန်မတန်ပဲလုပ်နေတယ်ဆိုပြီးဝေဖန်တာတွေတန်လျာဝင်တာတွေရှိနေပေမဲ့လေ CPEC စီစဉ်ရဲ့ပထမအဆင့်ကတော့အောင်မြင်စွာပြီးဆုံးတော့မှာပါလို့ပါကစ္စတန်အထက်လွှတ်တော်နိုင်ငံရေးရာကော်မတီရဲ့အကြီးအကဲမူရှာဟိဟူစိန်ကပြောပါလေ
Now the time has come for CPEC to move beyond Pakistan and China
အခုချိန်ဟာ CPEC အစီအစဉ်နေနဲ့ပါကစ္စတန်နဲ့တရုတ်နိုင်ငံတွေကိုကြော်လွန်ပြီးရှေ့ဆက်တူလုံဆောင်ရမယ်အချိန်ပါအာဖဂန်နစ္စတန်ကိုဦးတည်ပြီး CPEC အစီအစဉ်ကိုဒုချက်လုံဆောင်နေပါလေအကြောင်းလဲဆိုတော့ဒီသုံးနိုင်ငံနဲ့ဆက်ချင်းဆက်ဆက်နေတာကြောင့်ပါသဘာဝအရရောခြိပွားရေးယဉ်ကျေးမှုနဲ့ပထဝီအနေအထားရပါဆက်နွယ်မှုတွေရှိနေပါတယ
် CPEC စီစဉ်နဲ့အာဖဂန်ပါလာရေးမှာတရုတ်ရဲ့အခန်းကဏ္ဍကတိတ်ပြီးတော့ရေးကြည့်တဲ့အကြောင်းတရုတ်နဲ့ပါကစ္စတန်ဆက်ဆံရေးကတိတ်ကောင်းနေုံနဲ့မကအာဖဂန်နဲ့ပတ်သက်ပြီးတရုတ်ရဲ့ဝင်ရောက်ဆက်ဖက်မှုတွေကလည်းတမိုင်းမှာမရှိခဲ့သလိုအာဖဂန်ကလည်းတရုတ်ပေါ်မှာမကောင်းမြင်တာမျိုးမရှိဘူးလို့မရှာဟိဟူစိန်ကပြောပါတယ်တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ CPEC စီစဉ်တွေကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်အကျွေးတင်ကျွန်ဖြစ်စေတဲ့အစီအစဉ်တွေဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးမားလာအောင်လုပ်နေတဲ့အစီအစဉ်တွေဆိုပြီးဝေဖန်မှုတွေရှိနေပေမဲ့ဒီလိုဝေဖန်တာတွေကမမှန်ပါဘူးလို့ပါကစ္စတန်ရောတရုတ်အရာရှိတွေကပါညှင်းဆိုကြပါတယ်တရုတ်နိုင်ငံကောင်းစားတာကိုသဘောမကျတဲ့သူတွေလည်းရှိတယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သံမတ်ယောက်ချင်းကပြောပါတယ
် There is a kind of force
တရုတ်နိုင်ငံတိုးတက်မြင့်မားလာတာကိုမမြင်လို့တဲ့အာတခုကဘာမှရှိနေပါဘူး။သူတို့ကတရုတ်နိုင်ငံကြွယ်ဝချမ်းသာမှုကိုမမြင်လို့ကြပါဘူး။ဒီလိုပါပဲတရုတ်နဲ့ပါကစ္စတန်အကြားဆက်ဆံရေးကောင်းလာတာကိုလည်းမမြင်လို့တဲ့သူတချို့ရှိပါတယ်။အဲ့လိုမကောင်းမြင်နေကြတဲ့သူတွေရှိနေတယ်ဆိုတာကိုကျွန်တော်တို့သတိထားမှာပါ
။အခုသတင်းပတ်ထဲမှာပဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်အသစ်အင်မရန်ခမ်တရုတ်နိုင်ငံကိုပထမဆုံးချိန်တရားဝင်ခီးစဉ်နဲ့ရောက်လာဖို့ရှိပြီးဒီခီးစဉ်ကတရုတ်နဲ့ပါကစ္စတန်အကြားပို့ပြီးတော့မြန်မာတဲ့ဆက်ဆံရေးအစ်တတွေကိုဖန်တီးရလဲရောက်မှာပါလို့ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သံမတ်ယောက်ချင်းကပြောပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။အခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုတင်ဆက်ပေးပါမယ်။2018ခုနှစ်အတွက်အိုကလာဟိုမာတက်ကသူအမျိုးသမီးနဲ့ကြားမဒန်းတူရေးဆိုင်ရာလေးလာရေးဌာနကချီးမြှင့်တဲ့လူ့ခွင့်ရေးဆိုင်ရာဆုဖြစ်တဲ့ Clyde Snow Social Justice ဆုကိုမြန်မာနိုင်ငံကလူ့ခွင့်ရေးကာကွယ်လှုပ်ရှားသူလဲဖြစ်Smile Education Foundation ကိုတည်ထောင်သူဖြစ်တဲ့ကိုမျိုးဝင်းကိုပေးအပ်ခဲ့ပါတယ်။စုချင်းငွေဖြစ်အမေရိကန်ဒေါ်လာ5000လဲပါဝင်ပါတယ်။မနေ့ကကြာတာပရင်းနေ့ညနေပိုင်းအိုကလာဟိုမာတက်သူစုပေးပွဲအခမ်းအနားမကျင်းပခင်မှာစုရရှိတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နင်ကကိုမျိုးဝင်းကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောကြားခဲ့ပါတယ
်။အဓိကတော့သူတို့ကဘယ်သူလိုပေးလဲဆိုတော့ဒီလူခွင့်ရေးစူးစမ်းသူတွေအထူးသဖြင့်အတန်မဲ့တဲ့သူတွေဘက်ကနေအတန်ထုတ်ပေးတဲ့လူတွေနောက်တစ်ခုက grassroots အခြေခံလူဖွဲ့စည်းရာနေစပြီးတော့ဟိုးအပေါ်အထိ advocacy နိုင်ငံတကာအထိလုပ်နေတဲ့လူမျိုးတို့ရွေးချယ်တာပေါ့အရင် high level ကြီးပဲလုပ်နေတဲ့လူမျိုးလည်းမဟုတ်ဘူး grassroots တခုထဲမှာလုပ်တဲ့လူမျိုးလည်းမဟုတ်ဘူးအဲ့လိုမျိုးဟာနဲ့ match ဖြစ်တယ်ဆိုပြီးတော့မှဒီနေ့တို့ဒီ awarding committee ကနေပြီးတော့ကျွန်တော်ကိုရွေးတာပေါ့ဒုတိယတစ်ချက်ကတော့တို့ရွေးရတဲ့အထက်မှာဒီလိုအလုပ်တွေလုပ်လို့ကြည်တွင်းမှာလူတွေရဲ့ဖြစ်တည်ဝေဖန်ခြင်းခံရတာတို့အဲသူ့နိုင်ငံမှာဟိုသူ့ရဲ့လုံခြုံရေးအတွက်ကိုဟိုနည်းနည်းလေးပို့ပြီးတော့မှဆိုရင်မကင်ဖြစ်ရတဲ့လူမျိုးတွေကိုလဲသူတို့အဲ့လိုမျိုးစဉ်းစား criteria အနေနဲ့ထည့်သွင်းစဉ်းစားရမှာပါခဲ့တယ်လို့ပြောပါတယ
်ဟုတ်ကဲ့ဒီအခုကိုမျိုးဝင်းတို့ Smile Education Foundation အနေနဲ့ဗမာပြည်ထဲမှာအဲ့လိုလှုပ်ရှားနေရတဲ့အနေထားပေါ့နော်အထူးသဖြင့်ဒီဘာသာပေါင်းစုံချစ်ချည်ရေးကိစ္စတွေပါတဲ့လူခွင့်ရေးကာကွယ်ပေးရေးပေါ့လေအဲ့ဒါတွေကိုလည်းဟိုလှုပ်ရှားနေတဲ့အဖွဲ့အစည်းလေးဖြစ်တဲ့ခါကျတော့ဗမာပြည်ထဲမှာဒီလိုလှုပ်ရှားနေရတဲ့နဲ့ပတ်သက်ပြီးတော့ဟိုဘလို့အခက်အခဲတွေရင်ဆိုင်ရသလဲရှင်
အဓိကကတော့ကျွန်တော်တို့ပြည်တွင်းမှာလှုပ်ရှားတာတော့တကယ်ကျွန်တော်တို့ကမြန်မာနိုင်ငံမှာဒီလွတ်လပ်စွာကိုယ်ွယ်ယုံကြည်မှုတို့ကျွန်တော်တို့နိုင်ငံမဲမှုပြဿနာပေါ့နော် stateless ပြဿနာပေါ့ဗျကိုယ်ွယ်ယုံကြည်မှုကိုအခြေခံပြီးတော့လူတွေကနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးငြင်းပယ်ခံနေရတာတွေဟိုခြံလှက်ခံရတာတွေကြံ့ကြာခံနေရတာတွေရှိနေတယ်လေအဲ့ဒီအပိုင်းတွေကိုကျွန်တော်တို့လုပ်တယ်နောက်တစ်ခုကတော့ဒီ social cohesion ကိုအခြေခံပြီးတော့ဘာသာပေါင်းစုံတဟဇာတာဖြစ်မှုကိုကျွန်တော်တို့အားပေးရလုပ်ငန်းတွေလုပ်တယ်နောက်ဒီအမုန်းစကားအန်ဒီရရှိတဲ့ဇကားတွေကိုပြန်ပြီးတော့မှကျွန်တော်တို့က moderate voice ကနေပြန် fort ထုတ်ပြီးတော့ဒါကိုကိုဆောင်ရွက်ချေးဆိုရယ်လုပ်ခဲ့တယ်လုပ်တာတော့အဲ့ဒါကိုကျွန်တော်လုပ်ကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်ခဲရတော့အဓိကကတော့နံပါတ်1ကဒီမူဝါဒဆိုင်ရာ အသာအစီအစဉ်လေးလို့ကျွန်တော်မြန်မာတက်မြင်ပါတယ်။တချို့မျိုးတွေမှာကျွန်တော်တို့အစီအစဉ်တွေလုပ်တယ်။အဲ့ဒီအစီအစဉ်တွေကတော်တော်လေးကိုပြည်သူလူထုကလည်းနှစ်မျိုးတယ်ဘာသာပေါင်းစုံကလည်းအားပေးတယ်။ဒါပေမဲ့တကယ်တမ်းလုပ်ပိုင်ခွင့်ရဖို့ပါမစ်ရဖို့အုပ်ချုပ်သူများရဲ့အဟံတားတွေကကျွန်တော်မှအတိုင်းအတာတစ်ခုတည်းရှိခဲ့တယ်တစ်ချက်က။နှစ်ချက်ကကြတော့နောက်ပိုင်းမှာဒီမြန်မာနိုင်ငံမှာဒီအမျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့လူအုပ်စုတွေကိုတကယ် racist ဖြစ်တယ်ပေါ့နော်လူမျိုးစွဲကြီးတဲ့အဲလူမျိုးဘာသာအခြေပြုတဲ့အဲနိုင်ငံရေးဝါဒပို့ပြီးတော့မှထွန်းကားတဲ့ထွန်းကားလာပြီးတော့အဲ့ဒါကိုကျွန်တော်တို့က negative ဘက်ကနေပြီးတော့မှ implement လုပ်လာတဲ့အခါကျတော့တချို့သောဒီလိုမျိုးကျွန်တော်တို့ social cohesion တို့ကျွန်တော်တို့ဒီနိုင်ငံမဲမှုပြဿနာကိုပြန်လည်ကင်တွယ်တာတို့လုပ်တဲ့အခါမှာကျွန်တော်တို့အဲ့လိုမျိုးအမျိုးသားရေးလိုအမိခံတဲ့ပုံစံတွေရဲ့နောက်ရှက်အသားစီးရလည်းကျွန်တော်တို့မှရင်ဆိုင်ရတာရှိတယ်ပေါ့နော်တတိယတစ်ချက်ကတော့ဒုခွင့်ရေးကာကွယ်စောင့်ရှောက်သူတရားဝင်နဲ့လှုပ်ရှားတဲ့နေရာမှာတော့ကျွန်တော်တို့နှီးမောင်းစုံနဲ့တိုက်ခိုက်တာတွေခံရတယ်နာမည်ဖြတ်တံမှုတွေခံရတယ်ဟိုတခါတရံကြားတဲ့ခါမှာဟိုကျွန်တော်တို့ကနေပြီးတော့ဟိုလုပ်တဲ့အလုပ်တစ်ခုကယူရချက်ကတစ်ခုဒါပေမဲ့ဟို misinterpret ပေါ့နော်လွဲမှသာဘာသာပြန်ဆိုပြီးတော့ကျွန်တော်တို့တိုက်ခိုက်တာမျိုးတွေခံရတယ်နောက်ပိုင်းကျွန်တော်တို့ရဲ့လုံခြုံရေးပါတတိပြုပါတယ်
ဟုတ်ကဲ့ခုနိုင်ငံတကာကအတိအမှတ်ပြုတဲ့ဆုတဆုဖြစ်တဲ့ဒီ Social Justice Award ပေါ့နော်ဒီဆုကိုရရှိပြီးတဲ့နောက်မှာကိုမျိုးဝင်းဘာဆက်လုပ်ဖို့ရှိလဲရှင
်ကျွန်တော်တို့ကတော့ဟိုလုပ်နေတဲ့အရင်တိုင်းပဲဆက်လုပ်နေမှာပဲပေါ့လေဘာမှတော့အထူးကြီးတော့ဒီဟိုပြောင်းတာမျိုးတော့မရှိဘူးပေါ့လေဒီဆုကတော့လုံရင်ခိုင်ရင်လည်းဟိုမမျှော်လင့်မဲနဲ့ဟိုသူတို့ကခေါ်ပေးလို့ရတဲ့တဘောပါဒါပေမဲ့ဆုရတဲ့အခါမှာတော့အခုတော့ရှိတာပို့ပြီးတော့တွန်းအားလေးတခုရှိတာပေါ့ကျွန်တော်တို့ရှင်မှာဘလို့မဆိုကျွန်တော်တို့ကောင်းတဲ့အလုပ်တွေဘလို့မဆိုလူတွေအပေါ်မှာရက်တီပြီးလောက်တော်ညာလဲပဲခုနလိုကျွန်တော်တို့ပြည်စရိယာပေါ့နော်တကယ်ဟိုအပနာပအပြောဆိုခံရတာရှိတဲ့ခါကျလူကလူသားပီပီတော့တခါတည်းကြတဲ့ခါမှာစိတ်ကြတာတို့ဟိုစိတ်တန်အရတာမျိုးတို့ရှိပါတယ်ဒီလိုမျိုးနိုင်ငံတကာကနေပြီးတော့ဒါကိုကျွန်တော်တို့အသိမှတ်ပြုပြီးတော့ဆုခေါ်ပေးတဲ့အခါကျတော့နည်းနည်းလေးတော့စိတ်ထဲမှာနည်းနည်းလေးတော့ခွန်အားလေးရပါတယ်ပို့ပြီးတော့အားဖြည့်ဆောင်ရွက်သွားမှာပါ
မင်းကြီးနိုင်ဆက်တွေ့မေးမြန်းပြီးတော့တင်ပြထားတာဖြစ်ပါတယ်ခင်ဗျာတော်ရရှိမှာခင်ဗျာအခုနိုဝင်ဘာလလယ်မှာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ပေးရေးအစီအစဉ်စတင်မှာဖြစ်တယ်လို့အောက်တိုဘာလ30ရက်နေ့ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပူးတွဲကြီးညာခဲ့တဲ့အပေါ်မှာအလွန်မဲ့စိတ်ပျက်မိတဲ့အကြောင်းဗြိတိန်နိုင်ငံအခြေစိုက် Free Rohingya Coalition ရိုဟင်ဂျာလွတ်မြောက်ရေးညွန်ပေါင်းဖွဲ့ကမနေ့ကပြောကြားခဲ့ပါတယ်အရင်1988ခုနှစ်မှာတကြိမ်နောက်ပြီးတော့1992ခုနှစ်နဲ့1993ခုနှစ်တွေမှာရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုအစုလိုက်ပြုံးလိုက်ပြန်ပို့ခဲ့တဲ့ဖြစ်ရမျိုးတွေရှိခဲ့ပြီးတော့အဲ့ဒီတော့ကနိုင်ငံတကာကျင့်ဝတ်ဥပဒေအနေနဲ့အညီဘင်္ဂလားဒေ့ရှ်ရောမြန်မာနိုင်ငံကပါဆောင်ရွက်ခဲ့တာမျိုးမတွေ့ကြရဘူးလို့အဖွဲ့ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်အခုဒီချိန်မှာလည်းဒုက္ခသည်တွေနေရပြန်ရေးလုံခြုံစိတ်ချရတဲ့အခြေအနေမရှိသေးဘူးလို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကနေဝန်ဝင်ပြောဆိုနေကြပြီးမဲ့နိုင်ငံအစိုးရတွေကဒုက္ခသည်ပြန်ပို့ရေးအတင်းကျပ်ဆောင်ရွက်နေတဲ့အပေါ်မှာအဖွဲ့အနေနဲ့အလေးနဲ့ကန့်ကွက်တဲ့အကြောင်းကြေညာချက်မှာရေးသားထားပါတယ်ခင်ဗျာအခုတော့နောက်ထပ်သတင်းလောကတစ်ပုဒ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်မြန်မာနိုင်ငံရှမ်းပြည်နယ်မဲမန်းရောင်းဒေသကနေထိုင်းမြန်မာနယ်စပ်ကိုဖျက်ကျော်ပြီးတော့တည်ဆောင်လာတဲ့ကာလာတန်ဘိုးဘန့်ငွေတန်း200ဘူးလောက်တန်ဘိုးရှိတဲ့ဘင်းပြူတွေကိုအောက်တိုဘာလ31ရက်နေ့ကချင်းမိုင်မြို့လေကောင်မှာထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်ဘင်းပြူတွေတေလာသူရှမ်းမျိုးလူမျိုးတဦးနဲ့လက်ခံရယူမဲ့ထိုင်ဝမ်နိုင်ငံသား3ဦးကိုဖမ်းဆီးခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမှာဘင်းပြူရောင်းဝယ်နေကြတဲ့အကြီးဆုံးမောင်ခိုကိုင်းကိုဖမ်းမိတာဖြစ်တဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။အကြောင်းစုံကိုမအေးမှသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
။အောက်တိုဘာလ31ရက်နေ့ကထိုင်းနိုင်ငံမြောက်ပိုင်းအမှတ်5ဒေသရဲတပ်ဖွဲ့နဲ့စစ်ထောက်လမ်းရေးတွေဟာချင်းမိုင်မြို့လေကညစည်းမှာငွေရောင်ပစ်ကတ်ကားတစ်စီးကိုပိတ်ဆို့ပြီးဘင်းပြူတွေကိုဖမ်းဆီးခဲ့တာပါ။ကားမောင်းလာသူဟာချင်းရိုင်ခရိုင်ဖံမြို့နယ်မှာနေထိုင်နေတဲ့နိုင်စီခါဆိုတဲ့ရှမ်းတိုင်းရင်းသားတဦးဆိုပြီးထိုင်းအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပါတယ်။သူမောင်းလာတဲ့ကားရဲ့နောက်မှာအနက်ရောင်838နဲ့ထုတ်ထားတဲ့ဘင်းပြူကီလို80ကိုဖမ်းဆီးခဲ့ပါတယ်။ဒီနောက်မှာတော့ချင်းမိုင်မြို့မှာဘင်းပြူတွေကိုလက်ခံသေးရဖို့အတွက်စောင့်ဆိုင်နေတဲ့ထိုင်ဝမ်နိုင်ငံသား3ဦးကိုပါစစ်တိုက်ဖမ်းဆီးခဲ့ပါတယ်။အခုဖမ်းဆီးမိခဲ့တဲ့ဘင်းပြူကိုင်းဟာထိုင်းမြန်မာနယ်စပ်ကဘင်းပြူတွေကိုနိုင်ငံတကာကိုတဲထုတ်ယူနေတဲ့အကြီးဆုံးကမ်းဖြစ်တယ်ဆိုပြီးအမှတ်5ဒေသချင်းရိုင်ခရိုင်ရဲမှူးဝါရဖုံးကံမလန်ကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်။သူပြောသွားတာကတော့ထိုင်ဝမ်နိုင်ငံသား3ဦးကိုကျွန်တော်တို့စောင့်ကြည့်နေတာကြာပြီးဒီရှမ်းလူမျိုးကအဲ့ဒီ3ယောက်ကိုဘင်းပြူတွေကိုလာပို့တဲ့အချိန်မှာကျွန်တော်တို့ဖမ်းလိုက်တာပါဒီထိုင်ဝမ်နိုင်ငံသားတွေကအခုလိုမျိုးဘင်းပြူတွေကို ပြပကိုဆက်သွယ်ပြီးပို့နေတာကြာပြီးဒီကိုင်းဟာထိုင်းမြောက်ပိုင်းမှာအကြီးဆုံးဘင်းပြူမှောင်ခိုကိုင်းလည်းဖြစ်တယ်။သူတို့နဲ့ပတ်သက်ဆက်နွယ်နေသူတွေကိုလည်းဆက်ပြီးတော့အရေးယူသွားဖို့ရှိပါတယ်ဆိုပြီးပြောဆိုသွားတာပါ။ထိုင်းဝမ်နိုင်ငံကူးစာအုပ်တင်နဲ့ထိုင်းနိုင်ငံတွင်းကိုဝင်ရောက်လာပြီးဘင်းပြူတွေကိုလက်ခံဖို့စောင့်ဆိုင်နေသူ၃ဦးကတော့ပိုစင်ချောင်းချန်တီကူနဲ့ဝူဆောင်ရှန်ဆိုတဲ့ထိုင်းဝမ်နိုင်ငံသားတွေဖြစ်တယ်ဆိုပြီးထိုင်းရဲ့တပ်ဖွဲ့ကပြောဆိုခဲ့ပါတယ်။မင်းမျိုးအမြောက်များကိုထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေတည်ယူနေတာဟာအကျဉ်းချင်းရှိနေပြီဖြစ်ပြီးဒီဘင်းပြူတွေဟာမြန်မာနိုင်ငံရှမ်းပြည်နယ်မန်းရောင်းဒေသကနေတည်ယူလာတာဖြစ်တယ်ဆိုပြီးအမှတ်၅ဒေသရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ပြီးခဲ့တဲ့ရက်ကတော့ထိုင်းနိုင်ငံမြောက်ပိုင်းမှာစိတ်ကြွစေးပြားတန်ပေါင်းများစွာမိခဲ့ပြီးတဲ့နောက်ပိုင်းထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာနေထိုင်နေသူထိုင်းနိုင်ငံသားမူရစ်တရခန်ပရာထိရဲ့နေအိမ်ကိုအထူးတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေပြီးဘန်ဝေ12တန်းနဲ့ပိုင်ဆိုင်မှုအလုံးကိုအော်တိုဘာလ31ရက်နေ့ကပဲတင်ဆက်လိုက်ပါရယ်အခုဆိုရင်ထိုင်းဆိုရအနေနဲ့ထိုင်းမြောက်ပိုင်းကနေမွေးရစေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွစေးပြားအလုံးကြီးတန်ပေါင်း280နီးပါးရှိသွားပြီဖြစ်ပါရယ်ရှင
်စိတ်ကြွစေးတွေအများပြားဖမ်းမိနေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမှာဒီခါတော့ဘင်းပြူတွေဖမ်းမိတဲ့အကြောင်းကိုမအေးမှပြောပြသွားတာဖြစ်ပါရယ်ဟုတ်လဲမအေးမှဒီနောက်ထပ်သတင်းလောကတဲ့ပုဂ္ဂိုလ်တင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံသားတွေအများဆုံးနေထိုင်နေတဲ့ရက်ကွက်နေရာ6နေရာကိုထိုင်းအာဏာပိုင်တွေကနိုဝင်ဘာလ1ရက်နေ့မနေ့ပိုင်းကစပြီးတော့ဝင်ရောက်ရှာဖွေစစ်ဆေးမှုတွေပြုလုပ်နိုင်ရမှာမြန်မာရွှေပြောင်းအလုသမား300ကျော်အဖမ်းခံခဲ့ရပါတယ်။သတင်းလောကကိုဆက်ပြီးတော့နားဆင်ပါခင်ဗျာ
။မဲဆောက်မြို့လူဝင်မှုကြီးကြပ်ရေးတပ်ဖွဲ့ဝင်တွေအမှတ်14ခရီးသွားလာရေးရဲတပ်ဖွဲ့နဲ့နေကြားဆောင်တပ်364တပ်ဖွဲ့ဝင်တွေပါအားဖြည့်ထားပြီးမဲဆောက်မြို့နယ်အတွင်းမှာတရားမဝင်နိုင်ငံသားတွေလုံးဝကင်းစင်ရမယ်ဆိုတဲ့အထက်ကညွှန်ကြားချက်နဲ့အခုလိုမျိုး Operation X-ray Law Foreigner လို့ခေါ်တဲ့နိုင်ငံသားတွေကိုပိုက်ဆိုင်တိုက်ရှာဖွေရှင်းလင်းမှုတွေလုပ်ခဲ့တာပါဒီလိုရှင်းလင်းမှုတွေအတွင်းမြန်မာရွှေပြောင်းလူသမား300ကျော်ဖမ်းဆီးခံခဲ့ရကြောင်းရောင်ကြီးဦးလူသမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ
်ဖမ်းဆီးနဲ့ပတ်သက်တဲ့ကိစ္စတွေကဖြစ်တဲ့နေရာတွေကနော်ဂီဖားမှာမနေ့ပိုင်းကနေပြီးတော့ခန္ဓာရှိရဲ့နောက်ခါကျတော့မေပလွားကွင်းဈေးပဲပေါ့နော်လွားဈေးကအကျော်မှာရှိရဲ့ရက်ွက်တွေမှာခန္ဓာရှိရဲ့နောက်ခရတန်းမှာခန္ဓာရှိတယ်ကျွန်တော်ကြားလာတော့ဒီ3နေရာကိုတော့အတိအကျကြားတယ်300ကျော်လောက်ရှိတယ်ဒီလူကြီးကဖန်ကြီးနဲ့ပတ်သက်ပြီးဒီနေ့မှာနိုမာလာတရနေ့မှာဖန်ကြီးရာမှာဒီနေ့မှာရှိပြောင်းလူသမားတွေ300ကျော်လောက်ရှိတယ်ပေါ့နော်အဲ့ဒီမှာပထမစပြီးတော့ဒီလက်မှတ်ကိစ္စရဲ့နိုင်ငံသားတွေကိုပုံစံချပြီးတော့ကျတော့ဖန်ကြီးရာတွေလောက်300ကျတော့100ကျော်လောက်ပဲရှိတယ်။ခုကတကြိမ်နဲ့တည့်ရက်ထဲမှာပဲဆိုတော့300ကျော်ဆိုတော့ဒါအခါတိုင်းကျပုံများလာတာပေါ့နော်အမ
။နေရာ6နေရာမှာဖမ်းဆီးလိုက်တဲ့မြန်မာနိုင်ငံသား320ကျော်ထဲမှာအထောက်ထားရှိသူတွေနဲ့ပါဝင်နေတာရှိနေပါတယ်။ဒါပေမဲ့အထောက်ထားရှိပေမဲ့လက်မှတ်မှာရှိတဲ့အထောက်ထားနဲ့အလုပ်နေရာလွဲချော်နေရင်လည်းထိုင်းဥပဒေအရအရေးယူမှုတွေလုံသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။အားလုံးကိုတော့လူဝင်မှုကြီးကြပ်ရေးအချုပ်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးညနေပိုင်းအထိတော့ပြန်လွှတ်ပေးတာမျိုးတွေတော့မရှိသေးပါဘူး။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဟာဖောက်ထွင်းမှုတွေ၊နှောင်းကစားမှုတွေ၊ဝူရစေဝါမှုတွေ၊လူကုန်ကူးမှုတွေစတဲ့မှုကင်းတွေများလာနေတာကိုရော့ကျသွားအောင်စီမံချက်နဲ့စစ်ဆေးဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကဆိုပါတယ်။အခုရက်ပိုင်းအတွင်းမှာပဲမဲဆောက်ရဲအချုပ်ကနေတရုတ်နိုင်ငံသားတရားခံပြေးနှစ်ဦးလွတ်မြောက်သွားခဲ့တာကြောင့်လည်းမဲဆောက်မြို့ကတာဝန်ရှိတဲ့ရဲအရာရှိ6ဦးကိုစစ်ဆေးအရေးယူခဲ့ပါရဲ့ရှင်
။ဒါကတော့ VOA သတင်းတော့မှအေးမှာရဲ့သတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA American တန်ခါတောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြခင်ကြားမှာဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ။ VOA ရဲ့အစီအစဉ်တွေပေါ်ဝေဖန်ကြံပြုလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ VOA တောက်ကြာနေတဲ့ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့အတန်လိုင်းတွေအပြင်လိုင်းလမီတာ190 kHz 1509ကတို့ချက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့မနက်ခင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ဟိုလက်သေးကြီးကထုတ်လိုက်မယ်ဆိုရင်လက်ချောင်းကြီးချောင်းတွေကငကိုလုံးနေတဲ့အလုပ်တွေကိုမလုပ်နိုင်ဘူး။လက်သေးခြေသေးတွေကထိတ်ဆိုးမှအမာအနေနဲ့ထောက်ခံပေးတ
ာ။ဒါတော့ခြေသေးလက်သေးထင်းသေးရေးအကြောင်းအပိုင်းတစ်ကိုကျမ်းမာရေးကဏ္ဍမှာတင်ဆက်ပေးမှာပါ။နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်နနခင်အင်္ဂလိပ်စာသင်ခန်းစာနေဇက်ဒေတာအခြေစိုက်တိုင်းရင်းသတင်းတောက်တည်ရဲ့သတင်းတိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းနားဆင်ရပါမယ်။အခုတော့နောက်ထပ်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အော်စတြေးလျနိုင်ငံနဲ့ကမ်ဘောဒီးယားနိုင်ငံတို့ကြားချုပ်ဆိုထားတဲ့ဒုက္ခသည်ရွှေပြောင်းအခြေချမှုဆန်ရသဘောတူညီမှုဟာတက်တန်းကုန်ဆုံးသွားပြီဖြစ်ပြီးတော့နောက်ထပ်အစ်စ်ထပ်ပြီးတော့တက်တန်းတိုးဖို့လည်းဖြစ်လာဝယ်မရှိဘူးလို့လေးလာသုံးသက်သူတွေကယူဆနေကြပါတယ်။ Melbourne ကနေ VOA သတင်းတောက်David Boyle ဒေရင်ပူပေါ်ထားပြပူထားတဲ့သတင်းလွှာကိုဆက်ပြီးတော့တင်ပြပြပါမယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့ Australia အထက်လွှတ်တော်ခမန်းတွက်ချက်မှုဆန်ရကြားနာပွဲမှာ Australia Green Party ရဲ့ခေါင်းဆောင်အထက်လွှတ်တော်အမတ် Richard Dynatali ကကမ်ဘောဒီးယားနဲ့ပြုလုပ်ထားတဲ့ဒုက္ခသည်ရွှေပြောင်းအခြေချရေးဆန်ရသဘောတူညီမှုနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာန DFAD ကို PRP ပြောဆိုခဲ့ပါတယ်။ DFAD ရဲ့လူမောင်ခိုမှုနဲ့လူဝန်ကူးမှုဆိုင်ရာတာမတ်ကြီး Jeffrey Shaw ကတော
့ Senator the MOU expired on the 26th of September so it's no longer an option for refugees on
that. အတလွတ်တော်အမှတ်များခင်ဗျာ။နားလည်မှုစာချုပ်တော်သဘောတူညီထားချက်ဟာစက်တင်ဘာလ26ရက်နေ့မှာတက်တန်းကုန်ဆုံးသွားပါပြီ။ဒါကြောင့်ဒုက္ခသည်တွေနော်ရူးကျွန်းကနေကမ်ဘောဒီးယားနိုင်ငံကိုရွှေ့ပြောင်းအခြေချရေးကိစ္စဟာလည်းစဉ်းစားဖို့မလိုတော့ပါဘူး
။အဲ့ဒီရွှေ့ပြောင်းအခြေချရေးသဘောတူညီမှုဟာ Australia လူဝင်မှုဝန်ကြီး Scott Morrison နဲ့ကမ်ဘောဒီးယားတာဝန်ရှိသူတွေရဲ့အကြား2016ခုနှစ်ကပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီအတွက်အော်စတြေးလျနိုင်ငံမှာဒေါ်လာတန်းနဲ့ချီပြီးတော့ကုန်ကျမှုဖြစ်စေခဲ့ပြီးဒုက္ခသည်လက်တဆုပ်စာလောက်သာကမ်ဘောဒီးယားနိုင်ငံကိုရောက်ရှိခဲ့သလိုခဏတာပဲခိုးလုံနေထိုင်ခဲ့ကြပါတယ်။နော်ရူးကျွန်းကနေဒုက္ခသည်တွေလက်ခံပေးရေးအကြောင်းပြုကအဂတိလိုက်စားပြီးတော့အာဏာရှင်ဆန်တဲ့ကမ်ဘောဒီးယားအစိုးရကိုအထောက်ပံ့ပေးရပါမလားဆိုပြီးအော်စတြေးလျအပေါ်လူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ပြစ်တင်နေကြပါတယ်။ကမ်ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကက်ဆော်ဖန်ကတော့ဒုက္ခသည်အရေးသဘောတူညီမှုဟာတက်ဝင်နေဆဲရှိပေမဲ့ဒုက္ခသည်တွေကလည်းတိတ်ပြီးတော့စိတ်ဝင်စားမှုမရှိကြဘူးလို့ VOA ကိုပြောပါတယ်။သဘောတူညီချက်အဆုံးသတ်ဖို့အတွက်အစီအစဉ်ရှိသေးပဲဒီစီမံကိန်းဟာတည်ရှိနေဆဲဖြစ်ပါတယ်။ဒါပေမဲ့ဘယ်သူကမှမလာခြင်းကြပါဘူး။တဖက်အစိုးရရဲ့အနေနဲ့ဒီသဘောတူညီထားမှုကိုအဆုံးသတ်ဖို့အတွက်ဆွေးနွေးကြရအောင်မှဖြစ်တယ်လို့သူကပြောဆိုနေပါတယ်။ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အစိုးရကိုဝေဖန်ပြစ်တင်ပြောဆိုနေတဲ့ကမ်ဘောဒီးယားအော်စတြေးလျလွှတ်တော်အမတ်ဟုန်နင်းကတော့သဘောတူညီချက်ကိုအဆုံးသတ်ရေးကိုကြိုဆိုပါတယ်။အော်စတြေးလျဒေါ်လာ55သန်းကုန်ကျခဲ့ပြီးဖြစ်တဲ့အဲ့ဒီအစီအစဉ်ကအလုံးမဖြစ်ဘူးဆိုတာကိုအားလုံးသိနေပြီလို့သူ့အနေနဲ့ယုံကြည်ကြောင်းသူကပြောပါတယ်။New South Wales တက္ကသိုလ်ကကမ္ဘောဒီးယားအရေးကျွမ်းကျင်သူကာလီတယာကလည်းဒီသဘောတူညီချက်ဟာဒုက္ခသည်တွေအတွက်ဘာမှအကျိုးမရှိတဲ့ကိစ္စဖြစ်တယ်လို့ပြောပါတယ
်။ Security and safety of these people, their status as residents of Cambodia was never determined.
ကမ္ဘောဒီးယားနိုင်ငံမှာနေထိုင်နိုင်ခွင့်ရှိတဲ့စင်တန်းကသူတို့ရဲ့လုံခြုံရေးနဲ့အကာအကွယ်ပေးမှုတွေအပေါ်မှာဘာမှခံရမှာမအာမခံထားတာမျိုးမရှိပါဘူး။သူတို့ပေါ်အကာအကွယ်မပေးလို့နိုင်ငံသားအဖြစ်မသတ်မှတ်လို့လဲကမ္ဘောဒီးယားဆိုအပ်အတွက်ဘာအကျိုးမျက်မှမထိခဲ့ပါဘူ
းနော်ရူးကျွန်းပေါ်မှာကလေးတွေကိုထိမ့်သိမ့်မထားဖို့နဲ့မကြခင်ကပုံမိုးပြီးတော့တိသာထင်ရှားလာတဲ့ကမ္ဘောဒီးယားဆိုရရဲ့အာဏာရှင်ဆန်တဲ့လုပ်ရည်တွေကြောင့်အော်စတြေးလျဆိုရပေါ်နိုင်ငံရေးဖိအားတွေပိုးပြီးတော့တိုးများလာနေပါတယ်ဒါကြောင့်အော်စတြေးလျနိုင်ငံကဒုက္ခသည်တွေကိုကမ္ဘောဒီးယားနိုင်ငံကအခကျင်းဝင်ယူပြီးတော့လက်ခံရေးသဘောတူညီမှုဟာတကြောပြန်ပြီးတော့ပြုလုပ်ဖို့ဆိုတာဖြစ်လာဖို့မရှိတော့ဖြစ်နေပြီဖြစ်ပါတယ်ခင်ဗျာ
VOA ရဲ့တောက်ကြရင်မနေ့ခင်း
ဒုတိယပိုင်းစီစဉ်နေကိုနားဆင်နေကြတာဖြစ်ပါတယ်။အခုဆက်လက်နားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်မှာအမေရိကန်အီဒီယန်အသုံးနှုန်းနေနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့မင်းတင်ပြမယ် EDM အသုံးက
break a leg
ဖြစ်ပါတယ်ဆာလုံးပေါင်းကBREAK break ကချိုးတာ A ကတခုတချောင်း LEG leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ ADM ဆိုတဲ့တဝိုက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းတက်လာတဲ့နောက်ချောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အရှင်ပြပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောက်ပါစေအောင်မြင်ပါစေလို့ဆုတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိယတော့အောင်မြင်ပါစေအရှင်ပြပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအရှင်မပြေဖြစ်တဲ့အယူရှိပါလေဒါကြောင့်မလို့ break a leg လို့တူဦးကပြောလာတယ်ဆိုရင် idiom ဆိုရဲတဝိုက်ဒီဝေကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါတယ်ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပြီးတဲ့ဥမာကတော့
It's important for our first performance tonight to be a success.So, break a leg, everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
break a leg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်လက်သေးခြေသေးတွေကအလှပကြည့်ကောင်းရုံအတွက်တမကပဲကျမရဲ့အတွက်လည်းအရေးပါတယ်လို့ရေပြအထူးတွေကထောက်ပြကြပါတယ်။လက်သေးခြေသေးတိဆောက်ပုံနဲ့ကြီးထွားပုံတွေဘလို့ရှိပြီးဘလို့လက္ခဏာတွေကိုစောင့်ကြည့်တဲ့ကအဖြစ်များတဲ့လက်သေးခြေကပြဿနာကိုတွေကဘလို့ရှိပါသလဲ။ဒီအကြောင်းလက်သေးခြေသေးထိန်းသိမ်းရေးအပိုင်း1ဖြစ်မြန်မာနိုင်ငံကရေပြအထူးဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားတာကိုနားဆင်ပါခင်ဗျာ။
ဟုတ်ကဲ့ရေပြားသူသူဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီနေ့လက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့အတွက်ဒီလက်သေးခြေသေးတွေဟာခန္ဓာကိုယ်မှာဘလို့အခန့်ခန္ဓာကနေပါဝင်နေလဲဆရာကြီ
းလက်သေးခြေသေးတွေဟာဒီခန္ဓာကိုယ်မှာသွားအရေးပါတယ်ဘလို့မျိုးလဲဆိုတော့သွားကျန်းမာရေးတွေမကဘူးဗျာဥမာကြီးရှုလို့ကောင်းတာလို့အလှပါလို့ဒီမှာလေဒီလက်သေးခြေသေးတွေဟာပါဝင်နေတာပေါ့နော်ဥမာလက်ပတ်တန်ရှင်းနဲ့လက်သေးခြေသေးအလွန်ဆွဲဆောင်မှုရှိတယ်ဗျာဒါမှမဟုတ်လက်သေးခြေသေးဆိုရင်ပြူစီစလုံးတွေတောင်မှတက်တက်ရှိတယ်အဲ့ဒါဒီမကောက်လက်သေးခြေသေးဆိုတော့ကိုယ့်ရဲ့ကျန်းမာရေးကိုထင်ဟပြသနေတယ်မှန်တစ်ချက်လို့လည်းပြောလို့ရတယ်တခြားအရေးကြီးတဲ့လုပ်ငန်းဆောင်တာတွေလည်းရှိတယ်ဥမာရာပစ္စည်းတွေကိုကောက်နိုင်တဲ့အနည်းစိတ်လုပ်ငန်းတွေမှာဆိုတာလက်သေးတွေပါတယ်နောက်ကျွန်တော်ရဲ့အဓိကကင်တွင်ရဲ့လက်ချောင်းချီချောင်းတွေရဲ့ထိတ်တွေကိုတန်မာအောင်လို့ဒီလက်သေးတွေအဓိကထောက်ကန်ပေးထားမှားစီတာပေါ့နော်ဟိုလက်သေးတွေကဖြုတ်လိုက်မယ်ဆိုရင်လက်ချောင်းချီချောင်းတွေကငကိုလုံးနေတဲ့အလုပ်တွေကိုမလုပ်နိုင်ဘူးလက်သေးချီသေးတွေကထိတ်ဆိုးမှာအမှားအနေနဲ့ထောက်ကန်ပေးထားလို့ကျွန်တော်ရဲ့လက်ချောင်းတွေကလိုက်ပြီးတော့အလုပ်လုပ်နိုင်တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီလက်သေးချီသေးရဲ့ဒီတိဆောက်ပုံနဲ့တို့ရဲ့ပုံမှန်ကြီးထွားပုံလေးရောနည်းနည်းရှင်းပြပေးလို့ရမှာ
လက်သေးခြေသေးဆိုပေမဲ့လက်သေးခြေသေးကဒီလက်ချောင်းခြေချောင်းအရေပြားဆဲတွေကပဲထွက်လာတာကျွန်တော်တို့အရေပြားမှာကရတင်ဆိုတဲ့ပရိုတင်းဓာတ်ရှိတယ်အဲဒီပရိုတင်းဓာတ်ကိုနည်းနည်းလေးမအောင်လုံးလိုက်တဲ့အခါကျရင်လက်သေးခြေသေးဖြစ်သွားတာပဲ အဲ့တော့အဲ့လက်သေးချီသေးတွေမှာပေါ်ကနေကြည့်လိုက်ညင်နေရတဲ့အပိုင်းကို knee plate လို့ခေါ်တယ်ဒါလက်သေးပြင်လို့ခေါ်တာပေါ့နော်အဲ့ဒီလက်သေးပြင် knee plate အောက်မှာရှိနေတဲ့လက်သေးအောက်ကရေကြောင်ကြောင် knee pad လို့ခေါ်တယ်ဒီ pad ဆိုတာကျွန်တော်အိတ်တဲ့နေရာပေါ့နော်အဲ့ဒီလက်သေးဝင်နေတဲ့နေရာပေါ့နောက်ရေကြားထဲကိုလက်သေးလေးကထိုးဝင်ပြီးမြုပ်နေတဲ့အပိုင်းကို knee matrix လို့ခေါ်တယ်လက်သေးရဲ့အခြေပေါ့အထဲထဲကိုစိုက်ဝင်နေတာပေါ့နောက်တစ်ခါအဲ့ဒီလက်သေးအခြေလေးနားမှာကြည့်လိုက်ရင်ဖြူဖြူလာကျန်းပုံလေးရှိတယ်အဲ့ဒါလက်သေးလာကျန်းလန်ယူလာလို့ခေါ်တယ်တခါလက်သေးအခြေကိုဖုံးထားတဲ့ရေပြားလေးရှိတယ်ဟိုကပ်ပြီးပါပါလောက်လောက်လေးဖုံးထားအဲ့ဒါကို cuticle လို့ခေါ်တယ်အဲ့အဲ့ဒီဘေးနားတစ်ဝိုက်ကရေပြားကိုတော့လက်သေးပန်းကိုနေဖူးလို့ခေါ်တယ်နောက်လက်သေးခြေလေးကြီးကြီးတော့ပုံရှိသေးတယ်ဟိုသပင်းလိုပဲဒီလက်သေးကြီးကလက်သေးအခြေကနေကြီးတော့ရှိထွက်တယ်တပြေးပြေးနဲ့ကျမ်းမြတ်ရင်အပြင်ဒီရက်ကို 3.1 မီလီမီတာလောက်ဒါရှိလာတယ်။အဲ့မှာလက်သေးကခြေသေးရည်ပုံကြီးရှိတာမြန်တယ်။နောက်ဆောင်းရည်တဲ့နွေရည်ဒီမှာလက်သေးရှိအပူမြန်တယ်။နောက်ညာတန်းဆိုရင်ညာဘက်လက်သေးကပေဘက်လက်ထက်ညံ့ညံ့ပူရှိတယ်။နောက်ကိုယ်ကောင်ဆောင်ချိန်နဲ့တက်ကြီးပိုင်းအရွယ်ဆိုရင်တော့ယောက်ျားနဲ့မိန်းမကလက်သေးရှိတာညာသိမကွာဘူး။ဒါပေမဲ့ပုံမှန်အချိန်ဆိုရင်ယောက်ျားရဲ့လက်သေးခြေသေးရည်ကမိန်းမရည်ထက်ရှိတာပုံမြန်တယ်။အဲ့ဒါရေလို့အသက်ကြီးပြောအိုမင်းလာမှုလို့နောက်ယောဂဖြစ်တာလို့ဟော်မုန်းတမ်းမကြီးညာမှုလို့အဲ့ဒါတွေရတယ်ဒီလက်သေးရှိသေးရှည်ထွက်တာကိုအနည်းနဲ့အများသိအောင်မှုရှိပါတယ်အဲ့တော့သိအောင်မှုရှိတယ်ဆိုရင်လက်သေးရှိသေးတွေမှာပြဿနာဖြစ်လာပါပြဿနာဖြစ်လာရင်ဒီကိုယ့်ရဲ့နေ့စဉ်နေ့စဉ်ဒီဘာကိစ္စတွေကထိခိုက်နိုင်တာ
ပါဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီဒီနေ့ဒီဘာကိစ္စတွေကိုထိခိုက်လာနိုင်တဲ့ဒီအဖြစ်လဲများတယ်ပေါ့နော်ဒီလက်သေးရှိသေးကျက်တနာရည်ဆိုလို့ရှိရင်ဆရာအဓိကဘယ်အချက်တွေကိုဆရာထောက်ပြမလဲ
ဒီလက်သေးချီသေးကဘာပဲလုပ်လို့အများရန်ပါနေရတယ်ကြာဒီလိုဥစားလက်သေးဟိုလက်ဆွဲလေးငုတ်တာပဲဖြစ်စီတခုခုဖြစ်နေဖြစ်စီရှသွားတာပဲဖြစ်စီလက်သေးထိတ်လေးမှာပြင်နေရပဲဖြစ်စီကိုယ့်ရဲ့တကယ်နေ့စဉ်ပုံမှန်ဆောင်ရွက်နေတဲ့ကိစ္စတွေကပြက်ကနာဖြစ်လာအောင်ဥမာရာဝတ္ထုသေးသေးလေးတွေကိုကင်တွေတာလမ်းလျှောက်တာနောက်ထိတွေ့တာစတာတွေအားလုံးအောက်ရှက်ဖြစ်တယ်ကလေးငယ်တွေမှာဖြစ်နေပြီမယ်အသက်ကြီးလေလေလက်သေးချီသေးပြဿနာတွေကပိုဖြစ်များလာတတ်တယ
်ဟုတ်ကဲ့ဆရာအဲ့တော့အဲ့အဖြစ်များတဲ့ဒီလက်သေးချီသေးပြဿနာတွေကိုတစ်ခုချင်းစပြီးတော့ရှင်းပြပေးပါလား
အဲ့ဒီကုခန္ဓာမှာတည်ရှိနေတဲ့နေရာကြောင့်ဒီလက်သေးချီသေးကြီးကအလွန်ပဲထိခိုက်တယ်သူကခြေသွားဆိုဘာပဲဖြစ်ဖြစ်သူနဲ့အရင်ထိတာပဲအဲ့မှာတကလိလာမှုစိတ်နှံကောက်ယူမှုတွေရဒီရာပြဿနာတွေအားလုံးရဲ့ဆေးရခိုင်နှုန်းနောက်ကလက်သေးချီသေးပြဿနာတွေဖြစ်တယ်ဆိုပြီးတော့ထွက်လာတယ်ဆိုလိုချင်တာမနေဘူးပေါ့နော်အဲ့တော့ဒီလိုဒီအိမ်မှာလည်းဟုတ်တစ်ချိန်ချိန်မှာလည်းလက်သေးချီသေးမှာတခုခုဖြစ်ခဲ့ဘူးလေဆိုတာလည်းတွေ့တယ်အများကြီးကတော့သူ့အကြည့်ပြန်ကောင်းသွားတယ်ဒါတကယ်လို့ပြန်မကောင်းဘူးဒီတဲ့ကိုဆိုးလာရင်တော့ကျန်းကျင်တဲ့ဒီကိုပြန်ဆက်တင်တာပေါ့နော်အဲ့တော့အဓိကလက္ခဏာတွေကတော့လက်သေးချီသေးပုံမှန်ပြောင်းတာဥမာချောနေတာနေတော့နေတာနောက်တစ်ခါအယောင်ပြောင်းတာနောက်ရောင်လာတာနာလာတာအဖြစ်အမဲလိုင်းတွေပေါ်လာတာမျိုးထူးထူးအဆင်းကြောင်းတွေဖြစ်လာတာမျိုးဒါမှမဟုတ်အရင်နဲ့မတူပဲတခုခုဖြစ်လာတာမျိုးဒါမျိုးတွေဆိုရင်တော့လက်သေးချီသေးမှာတခုခုဖြစ်နေပြီဆိုတော့ရေဝရလက္ခဏာတွေပေါ့နော်အဲ့ဒါမျိုးဆိုရင်တော့အကောင်းဆုံးကတော့ရေပြားပြောင်းအောင်နဲ့ပြဿနာတိုင်ပင်တာကောင်းပါလေ။ဒါတော့ပထမဆုံးပြောချင်တာကဒါလက်သေးချီသေးပြဿနာတွေထဲမှာဖြစ်နေရတဲ့ဥစ္စာကတော့ white spot ဆိုခေါ်တဲ့ဒီလက်သေးပွင့်တာပေါ့နော်။အဲ့ဒီလက်သေးပွင့်တာကအလုံးဖြစ်နေရတယ်။ဒီလက်သေးရဲ့အခြေပေါ့နေပက်လို့ခေါ်တဲ့လက်သေးအုပ်နေတဲ့နေရာကိုတန်ချေလို့ပေါ်လာတာပါအဲ့တော့အပြူဆက်ဒီသေးလေးတွေဝိုင်းဝိုင်းလေးတွေနေနေတွေ့ရတယ်အဲ့လိုဖြစ်ရင်လည်းတချို့ကစိုးရင်ပြီးတော့လာပြတတ်တယ်ပေါ့နော်ဒါပေမဲ့တကယ်တကယ်တော့ဒီလက်သေးပွင့်နေဆိုတာကတော့စိုးရင်ပြာမရှိပါဘူး
ဟုတ်ကဲ့ဒီလက်သေးပွင့်ခြင်းနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်တဲ့အနေအထားရှိတာဆရာ
လက်သေးအခြေပေါ့နော်နေပက်လို့ခေါ်အဲ့ညာတွေကိုဖိမိတာလို့စောင့်မိတာလို့တန်ဖြစ်လို့ဖြစ်တာဆိုတော့လက်သေးကိုစောင့်မိတာမျိုးလိုမျိုးမဖြစ်အောင်ပြည့်ဆိုင
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာ
ဒီတစ်ခုဖြစ်နိုင်တာကတော့လက်သေးခြေသေးတွေမှာသွေးကြည်ဥရဲ့အဆင်းတွေပေါ်လာတာပေါ့နော်ဒီလက်သေးအောက်ကအရေးရာမှာဆံပြင်းမှုသွေးကြောငယ်လေးရှိတယ်အဲ့ဒီသွေးကြောငယ်လေးကြီးပေါက်သွားရင်သွေးကြည်ဥရဲ့အဆင်းကြောင်းတွေပေါ်လာတာပါအများဆုံးဖြစ်တာတော့ထိခိုက်တိုင်ရာဖြစ်တာကြောင့်ဖြစ်တာပါဒါမို့လေတချို့ဆေးတွေတောင်းနေတယ်သွေးကြည်တွေတောင်းနေတယ်တချို့သွေးနဲ့ပတ်သက်တဲ့ယောဂါတွေသွေးကြောပေါက်တဲ့ယောဂါတွေဆိုရင်လည်းဒီလိုမျိုးဖြစ်တတ်တယ်အဲဒါတွေကလည်းတိတ်ကုစရာတော့မလိုဘူးတဖြည်းဖြည်းနဲ့ကြာရင် တွေးချေဦးအစင်းလေးတွေရတဲ့အချိန်တိုင်းပျောက်သွားတတ်ပါလေ
ဟုတ်ကဲ့ဆရာဒီလက်သေးတွေးချေဦးအစင်းတွေပေါ်လာတဲ့ပတ်သက်လို့ရောကာကွယ်နိုင်တဲ့အနေထား
ဒီလိုပဲတစ်ခါကလေးကြရင်ဒီမှာရာတကားဖွင့်လိုက်တဲ့အခါကျရင်ပရိမောက်ဖွင့်လိုက်တဲ့အခါကျရင်ညံ့မိတာပေါ့နော်အဲ့လိုမျိုးဆိုရင်အဲ့ဒီမှာတွေးကြောလေးတွေပေါက်တာမျိုးတွေးချေဦးရမှုဖြစ်တာပေါ့ထိခိုက်တိုင်အောင်အများဆုံးဖြစ်တာပဲအဲ့ကြောင့်ထိခိုက်တိုင်အောင်ဖြစ်အောင်ဘီယူဆိုင်တယ်ဆိုရင်တွေးချေဦးအစင်းတွေလည်းမပေါ်ဘူးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝိမင်းတက်ချက်တဲ့ကျမကြီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့အပတ်စဉ်တိုင်းရင်းသတင်းလာအစီအစဉ်ကိုအလှည့်ပေးရအောင်ပါ VNI ဖွဲ့ဝင်နေကြာဒေတာကသတင်းတောက်တွေစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်အတွင်းတိုက်ပွဲကြောင့်မြစ်ကြီးနားမြို့နယ်ဒရီနဒီစခန်းမှာခိုးလုံနေတဲ့စစ်ရှောင်800ကျော်ကိုပလတ်နာစစ်ရှောင်စခန်းတစ်ကိုပြောင်းရွှေ့နေရာချထားလိုက်ပါတယ်။ရှမ်းပြည်နယ်အတွင်းစစ်ရေးတင်းမာမှုကြောင့်ဒေသခံထောင်ကျော်လာရှိုးမြို့ပေါ်တင်းရှောင်နေရတယ်ဆိုတာနဲ့စစ်ဘေးရှောင်စခန်းတွေမှာခိုးလုံနေထိုင်နေရတဲ့ကချင်စစ်ပြေးဒုက္ခတွေရိလုံခြုံစိတ်ချစွာနေရရင်းကိုပြန်နိုင်ချေအလားလာရှိနိုင်မလားဆိုတဲ့အကြောင်းတွေကိုကြားကြရမှာဖြစ်ပါတယ်။
ကျမမိကလျာမွန်ပါသတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှင်မြမတမတော်နဲ့ကချင်နွတ်လိုက်ရေးအဖွဲ့ KIU တို့ကြားတိုက်ပွဲကြောင့်ကချင်ပြည်နယ်အင်ဂျန်ရမျိုးနယ်ကနေတိမ်းချောင်လာပြီးမြစ်ကြီးနားမျိုးနယ်မှာယာယီခိုးလုံနေသူစစ်ဆောင်800ကျော်ကိုအောက်တိုဘာလ24ရက်နေ့မှာပတောင်မြန်ကြီးရွာစစ်ဆောင်စခန်းအထက်ကိုပြောင်းရွှေ့နေရာချထားပါတယ်အရင်သရီနဒီစစ်ဆောင်စခန်းကနေတမိုင်နီးပါးကွာဝေးတဲ့ပါလနာရက်ကွက်တက်မှရှိတဲ့အတင်းတော်ပိုင်းမြေထဲမှာနိုင်ငံတကာကြက်ချင်ဒီကောမဒီအဖွဲ့ ICRC နဲ့ Guna Foundation တို့ကနေပြီးတော့ဆောက်လုပ်လှူဒန်းထားတဲ့စခန်းတက်ကိုပြောင်းရွှေ့လာတာပါပြီးခဲ့တဲ့မေလဆန်းကမြမတမတော်နဲ့ KIA ကချင်နွတ်လိုက်ရေးတမတော်တို့ကြားတိုက်ပွဲကြောင့်အင်ဂျန်ရံမြို့နယ်တွင်းမှရှိတဲ့ဂျေးရွာ25ရွာကလူဦးရေ800ကျော်ဟာတရီနဒီစစ်ဆောင်စခန်းမှာတင်းရှောင်လာခဲ့တာဖြစ်ပါတယ်
။ရှမ်းပြည်နယ်တွင်လက်နက်ကန်စစ်ဖွဲ့ချင်းချင်းကြားနယ်မြေပြိုင်စူမူရီစစ်ရေးတင်းမာမှုကြောင့်ဒေသခံထောင်ကျော်ဟာလာရှုမြို့ပေါ်ကိုထွက်ပြေးတင်းရှောင်နေရပါတယ်။အောက်တိုဘာလ23ရက်နေ့ကစပြီးလက်ကွန်ပိုင်းထိမြောက်ပိုင်းမဟာမိတ်စစ်ဖွဲ့ဝင်တွေနဲ့ရှမ်းပြည်သမတော် RCSS SSA ရဲ့ကြားစီရေးပရိပခတွေဆက်တိုက်ဖြစ်ပွားလာနေလို့လာရှူမြို့နယ်နံမူမြို့ကြားမိုင်းရင်ကျွရအုပ်စုနဲ့အိနန်းကျွရအုပ်စုကဒေသခံဆောင်ကနန်းခန့်ဟာနေရာကနေထွက်ပြေးနေရတယ်လို့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဆိုင်ဝန်လျံခန်းကပြောပါတယ်။ဒါပြင်လာရှူမြို့ရှိဘက်မိုင်30กว่าဝေးတဲ့မိုင်းရွတ်ကျွရအုပ်စုတွင်မှလည်းအစိုးရသမတော်နဲ့တောင်းပလောင် TNL တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေလို့ဒေသခံတွေနေရာကနေဆွဲပြေးနေရပါတယ်
။ရခိုင်ပြည်နယ်ရတိတောင်မြို့နယ်ဖြူချောင်းကျွရမှာပါတီ3ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ARD နဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်ဆိုင်ဘုတ်တွေအောက်တိုဘာလ26ရက်နေ့ညအချိန်မှာဖျက်ဆီးခံခဲ့ရပါတယ်။ခုလိုဆိုင်ဘုတ်တွေဖျက်ဆီးခံရတဲ့အတွက်ကျေးရွာအုပ်ချုပ်ရေးမှူးကမြို့နယ်အုပ်ချုပ်ရေးမှူးကိုထူးခြားဖြစ်စဉ်ဖြင့်တင်ပြထားပြီးရဲတပ်ဖွဲ့ကလည်းလာရောက်စစ်ဆေးခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်။လာမယ့်နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ်ဂျားပြရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာတခုတည်းလစ်လပ်နေတဲ့ရတိတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အမှတ်200အတွက်ရခိုင်မျိုးသားပါတီရခိုင်ဒီမိုကရေစီအဖွဲ့ချုပ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်တတိပုဂ္ဂလတဦးအပါဝင်စုစုပေါင်း4ဦးဝင်ရောက်ရှင်းပြကြမှာဖြစ်ပါတယ်ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်ရချောင်းကျေးရွာနေသက်35နှစ်ဦးဝိတ်တန်းဟာအော်တိုဘာလ29ရက်နေ့ကမြင်းမြုပ်မိုင်းနင်းမိပြီးဒဏ်ရာဆိုးရင်ရတဲ့အခြေအနေရှိတာကြောင့်ရခိုင်ပြည်နယ်စစ်တွေမြို့ကိုဆေးကုသဖို့ပို့ဆောင်ခဲ့ရပါတယ်ဦးဝိတ်တန်းနဲ့ရွာသား5ဦးတို့ဟာတောထဲကိုထင်းရှာပြီးအပြန်လန်းခရီးမှာမြင်းမြုပ်မိုင်းနင်းမိလို့ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့ပလဲဝမြို့စစ်ဘေးရှောင်လူမှုကယ်ဆယ်ရေးအဖွဲ့မှအသွင်ရေးမှူးကိုကျော်အောင်ကပြောပါတယ်ပလဲဝမြို့နယ်ဟာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့မကြာခဏတိုက်ပွဲဖြစ်ပွားလေးရှိတဲ့နေဇတ်ဒေတာတွေမှာမြေမြုပ်မိုင်းတွေထောင်ထားကြတာကြောင့်ပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကလည်းတောထဲကိုဝှက်ဥရှာတဲ့အမျိုးသမီးတူမြေမြုပ်မိုင်းနင်းမိလို့သေဆုံးခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။နေရာစွန့်ခွာကစစ်ဘေးရှောင်စခန်းတွေမှာခေလုံနေထိုင်ကြတဲ့ကချင်စစ်ဘေးရှောင်တွေကိုအေးချမ်းလုံခြုံစွာနေရာရင်းကိုအမြန်ဆုံးပြန်နိုင်ရေးအသက်နိုင်ဆုံးကြိုးပမ်းတွားမယ်လို့ကချင်ပြည်နယ်ကိုရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်အပေါ်ကချင်နိုင်ငံရေးဘာသာရေးခေါင်းဆောင်
Melu, Pilsudago, Jusu Bime, let the Lusan Yamel Luganuga, Tiga Jajang, Kachin Democrat Party, KTB, Ota, Ukung on Kanga Kuru, Yawara.
ဒီပေးဒုက္ခတွေဒီအတွက်ဒါမျိုးပြောဆိုတယ်ဆိုတော့ဗာမျိုးပြောဆိုရမှာပိုင်းချပါတယ်။ဒါပေမဲ့တကယ်တမ်းအစိတ်မှာသဘောထားချူစီမှာဒုက္ခတွေဒီပြန်နိုင်ဖို့အရေးငြိမ်းချမ်းရေးအတွက်လုပ်ပေးဖို့လိုပါတယ်။ပထမဆုံးအစိုးရအနေနဲ့စစ်တပ်ဟာအစိုးရရဲ့လက်အောက်မှာရှိရဆိုရင်သူကလည်းညွန်ကြားလို့ရတာပေါ့။အဲငြိမ်းချမ်းရေးကိုဒီစစ်ပယ်ရတစ်ခက်တည်းအပြစ်ခတ်ရစေရေးကိုလုပ်ဖို့လ
ကျင်းနေနေရအကုန်ပျက်စီးကုန်ပြီမိရှုထားတာလည်းများဖြစ်နေတဲ့အခါကျတော့အဲ့ဒါတွေကအများကြီးလောက်အောင်မှာပါအဲ့ဒါတွေကတော့နော်ထိုးစစ်တွေရှိနေသမျှစစ်ဘေးရှောင်တွေနေရပြန်နိုင်ဖို့ဆိုတာမဖြစ်နိုင်ဘူးလို့ညီချမ်းကြီးရဲ့အပြစ်ခတ်ရဆဲကြီးကြီးညာလိုက်ဖို့လိုအပ်ကြောင်းပြည်တွင်းညီချမ်းကြီးလေ့လာဆောင်ရွက်သူတွေကထောက်ပြနေကြပါတယ်ကချင်ပြည်နယ်တွင်းဖြစ်ဖြစ်နေတဲ့အနေထားအရဒုက္ ပေးစုတာတွေရှိတော့ကျွန်တော်တို့ဘာမှမဆိုင်နိုင်ဘူးဆိုတော့အစိုးရဘက်ကတော့ဒါသောတလင်သူစန္ဒရှိတယ်ကျွန်တော်တို့လည်းနားလေတယ်ဒါပေမဲ့စစ်တပ်ဖိုင်စစ်တုံးတွေရဲ့ပုံစစ်စင်မှုတွေကဆက်လက်ရှိနေတုန်းပဲဆိုရင်တော့စိုက်ပွဲကဖြစ်နိုင်တဲ့အခြေအနေမှာရှိတယ်ဆိုတော့ကျွန်တော်တို့ဘက်ကတော့အတက်လုံးချုံကြီးတွေ့တော့တတ်သိမရှိဘူးအဲ့လိုကြီးကိုစုတုံးမှတော့ပြန်နိုင်ဖို့တော့အကြောင်းမရှ
ဒီနေ့ခုနှစ်ကစပြီးတော့တကြောပြန်ဖြစ်ပေါ်လာတဲ့စစ်ပွဲကြောင့်တိုင်းနဲ့ချီတဲ့ဒုက္ခတွေတွေဟာနေရာအိုးအိမ်ကိုစွန့်ခွာပြီးတော့စစ်ဘေးကြောင့်စခန်းတွေမှာလာရောက်ခိုးလုံနေကြရတာဖြစ်ပါတယ်ဆက်လက်ပြီးတော့မွန်နိုင်ငံရဲ့အင်အားစုတွေမွန်ပါတီတွေပေါင်းစည်းပြီးတော့ဖြစ်ပေါ်လာတဲ့ပါတီအသစ်မှာပထမဆုံးအကြိမ်ဗဟိုအလုံမှုဆောင်ကော်မတီအစည်းအဝေးကျင်းပသွားမှာဖြစ်ပြီးပြ
ပါတယ်။နိုဝင်ဘာလ3ရက်နေ့မှာပထမဆုံးကြိမ်ဘိုလုံးမှုဆောင်ကော်မတီဒီဝေခေါ်ယူထားတယ်လို့မွန်ပါတီဥက္ကဋ္ဌနိုင်တင်အောင်ကမွန်ပါတာနဲ့အခုလိုပြောပါတယ်။
နိုဝင်ဘာ8ရက်နေ့ဖြစ်ချိုင်းနော်ကော်မတီကံကာ8ရက်နေ့ကံကာအကြောင်းနော်ဟမ်တဲ့တိအကြောင်းတဲ့ကော်မတီဒီနိုဝင်ဘာ3ရက်နေ့မှာဘိုလ်မှုဆောင်ကော်မတီစီဝေးစပြီးခေါ်မယ်အဲ့ဒီစီဝေးမှာကပရမအဆုံးကြိမ်ဘိုလ်ကော်မတီစီဝေးခေါ်ဖို့ရက်သတ်မှတ်မယ်ဘိုလ်ကော်မတီခေါ်ပြီးမှပဲပါတီဖွဲ့စည်းပုံစီမင်းတွေပါတီတည်ဆောက်ရေးလုပ်ငန်းစဉ်တွေကိုတည်ပြုမယ်ရွေးကောက်ပွဲကော
PC Party ANTV ne Mo Myo Ta Party MMP ro ga Pi Daw Su Yee Kaw Pwe Commission ga Tat Mat Tha de Party Paung Si Yee Lout Thong Lout Ni U Re Re Tai Mon Party Mi Twet ne Mat Paung Tin Shauk Tha Twa Ma Ba Do Daw Le Be Party Haw Na Khu Ko Paung Si De Su Be Me Party Tit Ta Khu Sa Tin Ti De Lo Be Bo Long Mu Sa Phwa Win Na Yee Saw Ga Khu Lu Su Ba De
Party Ta Khu Pyan Sa Wo Lout Chan Daw Yu Sa Daw Na Blue Be Haw Ni Paung Ne Be Pyo Pyo Lu Haw Ni Be Pa Ke De Pyo Pyo Bo Na Mon Ni Twet Bo Party Ta Khu Pyan Mi Sa Te De Lo Yu Sa De Mon Ni Twet Ta Khu Di Daw Pa Da Wo Pyan Ti Saw De Lo Khan Yu Pyo Bo A Long Ga Le Le Ne 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 A Long Lout Twa Sin Ne Lo Chan Daw Khan Yu
Mon Pa Di Rue Paung Si Ye Chu Ban Khe De Blue Chon Bo Ne Sia Daw A Shin We Da Won Ta Ga Daw U Saung Du Ni Ne Chain Swae Ma Ni Ja Be Bi Du Rue Go Pe Da De Ga Di Tai A Myan Lou Saung Ba Lo Tai Twon Lai Ba De
ဘိုးကမတီဝင်160ဦးထဲကဘိုးလုံးမှုဆောင်ကမတီဝင်63ဦးရှိတဲ့မွန်ပါတီဟာပါတီပေါင်းစည်းရေးခန္ဓာကျင်းပါခဲ့တာတလားကျော်ပြီးဖြစ်ပေမဲ့လည်းထင်တာမြင်တာတဲ့လောက်ကိုင်းလှောက်ရှားဆောင်ရွက်မှုတွေမရှိတဲ့အတွက်ပေါင်းစည်းရေးမှန်တကယ်ဖြစ်ရလားဆိုပြီးဝေဖန်မှုတွေလည်းရှိနေပါတယ်ရှင်
အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါရှင်။ကချင်ပြည်နယ်အတွင်းတိုက်ပွဲကြောင့်နေရက်ကနေတင်းရှောင်လာပြီးမြစ်ကြီးနားမြို့နယ်သရီနဒီစခန်းမှာရှိတဲ့စစ်ဆောင်800ကျော်ကိုပတောင်းမြန်ကျေးရွာပလနာစစ်ဆောင်စခန်းတစ်ခုပြောင်းရွှေ့နေရာချထားပါတယ်။ရှမ်းပြည်နယ်အတွင်းရှမ်းလက်နက်ကန်တပ်ဖွဲ့ချင်းချင်းကြားစစ်ရေးတင်းမှမှုကြောင့်ဒေသခံထောင်ကျော်လာရှိုးမြို့ကိုတင်းရှောင်နေရပါတယ်။
Yani, a person didn't set to a me, dying the din lapse party. Now the din passes in my pianle song to each aya umba, Jamaga Nang Hombashin.
Taro dying the dinner season, nothing here at the party, view at Ojani Menefer season ago, Menekonai, he said, be your total in Pini Bare. View American Tanga, good let she told him Pini, the Tanaiza season, O Menation, Ayani Kunai.
ဖိုင်ဒိုမီတာ76စက်ကိုးနဲ့20လေးတူကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တောက်ကြနေမနေ့ကင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ကုလိုကျန်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကြိုကြိုတင်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ။ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေဒုတိယစီမဲကျူးလွန်သူတွေကိုလူရက်ကိုတာဝန်ခံမှုရှိစေမဲ့လို့ဆောင်ချက်တွေပေါ်အဓိ Yoka de Rilega, but a ma at the Luna Tongu. Luma Lalema Sabi, Mulania Recipian Bubu, Nemane Bingladesh Nanga and Jah the Bordu Nijabo, America at the Boragu, Tadabrini Puman Rinza Shilimbo de Mimianama, Nanjaitana Dubia Bioguna, Robert Paladinuga, Ailu Tumbian Biosurava. Mimura Ymanjaga, Luda Beduka, Jobata Dazi Bune, Pripaka, a Champamune. Next, Nimbamu, a chicken and jawing rigu, kind of a pishimbu, pidelule, Mr. Baladinuga, Piovari. Julunuri, Koluyagu, Taman Kamushi, ye, sell it down so doma bibi. Doga de Bambu, ye, pay a season so. Go send out Borane, ni pidesura de Jazibu, a nigger, soundy doa melule, Piovari. Doga de Ribian Dabuya, Jacobin arrange in Riga, the Gaden, thinly origin, Mishibu, so a suing jetripo, America yet Boraguro, Julia Pioguina, Paladinuga, a dija, Piomadabau. ရခိုင်ပြည်နယ်ကြောက်ဖြူရင်းနှီးစစ်ကမ်းစီမံကိန်းအကောင့်တွေပေါ်ရေးမူပေါင်းသဘောတူညီချက်တစ်ခုကိုမြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင်စီးတစ်ကုမ္ပဏီတို့လာမယ့်သတင်းပတ်မှာလက်မှတ်ရေးထိုးကြတော့မယ်လို့တကိစ္စနဲ့နှီးစပ်တဲ့တရုတ်သတင်းရှင်မြစ်တွေကကြာသပတေးနေ့မှာဒီဗျူပြောရဲဆိုပြီးတရုတ်အစိုးရအမြင်ကိုထင်ရတဲ့ Global Times သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာကြေညာမယ်လို့ခန့်မှန်းထားပါတယ်။အမေရိကန်နိုင်ငံစကူဦးတီလာနေတဲ့ရွှေ့ပြောင်းဝင်သူတွေကိုခေါ်လုံခွင့်မပေးဘဲညင်းမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာကြေညာမယ်လို့ခန့်မှန်းထားပါတယ်။အမေရိကန်နိုင်ငံစကူဦးတီလာနေတဲ့ရွှေ့ပြောင်းဝင်သူလူဒန်းရှည်ကြီးကိုသမ္မတဒေါ်နယ်ထရမ့်ကဦးတီချက်ထားပြီးအခုလိုရွေးကောက်ပွဲကြသည့်မှာ ကိုယ်တော်ရေးဆိုင်ရာညင်ပွားမှုတွေကိစ္စဆွေးနွေးကြတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။နိုင်ငံပြန်လည်တင်ပို့တဲ့ကွန်ပစီဒေါ်လာဘီလီယံပေါင်းများစွာပေါ်မကြာသေးခင်လတွေအတွင်းကုန်သွယ်ကုန်တွေတိုးမြင့်ချမှတ်ထားကြတာကြောင့်တနင်္ဂနွေညစက်ဆန်ရေးပို့ပြီးတင်ပါလာနေတာပါ။အမေရိကန်နိုင်ငံသားထဏာပြောခွင့်ရမျိုးသမီးဟက်သာနိုဝတ်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ဂျီပီခန့
ဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ် VOA ကထုတ်လိမ့်မယ်ညနေ 6:00 ကနေ 9:00 ထိအစီအစဉ်တွေကိုလှိုင်းတူမီတာ16 19နဲ့ 25 တို့ကနေနားဆင်နိုင်ကြပါတယ် VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တင်ပါရှင်လန်းချမ်းမြေ့ကြပါစေ
Thank you. This program has come to you from the Voice of America, Washington.